Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် VOA American တန်းကနေ2018ခုနှစ် January 6ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line to meter 1925 30 minute နဲ့ line meter 190နဲ့ two VOA ရဲ့ Facebook စာမျက်နှာတို့ကနေစတင်ပြီးတော့အသံလွှင့်နေပါပြီဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေ့ပဲသတင်းတွေကိုရှင်းပြောင်းနေတူကြီးညပေးသမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူအစိုးရအဖွဲ့ဝင်တွေ Republican လစ်တော်မတ်တွေနဲ့ Camp David အပန်းဖြေစခန်းမှာတွေ့ဆုံပြီးတော့2018ခုနှစ်အတွင်းကောင်တွေဖွားမယ့်ဥပဒေတွေအတည်ပြုနိုင်ရင်နဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့် Midterm ရွေးကောက်ပွဲမှာအနိုင်ရဖို့မဟာဗျူဟာတွေချမှတ်ဖို့ကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကဖိလစ်ပိုင်ပင်လယ်ရင်းပြတ်ကျသွားခဲ့တဲ့စစ်ဘက်သုံးတယ်ယူပို့ဆောင်ရေးလေယာဉ်ရဲ့ဒီနေရာကိုရှာဖွေတွေ့ရှိထားပြီလို့အမေရိကန်ရေးတပ်ကပြောပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုရနိုင်ရေး
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရွန်ဂျာဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်နဲ့ပတ်သက်ပြီ
းကျွန်တော်တို့ဘက်ကတော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်ခုနပြောတဲ့ရိခါတွေကိုပြန်လည်မှုတွေမရှိအောင်နောက်တစ်ခါဒီလူတွေပေါ့နော်ဒီအထူးသဖြင့်ကတော့အဲဒီဟိုပြန်လာတဲ့နေရာကြီးရှိတယ်ဒီအခက်အခဲပဲဖြစ်အောင်နောက်ဒီဇိုင်းဆရာတော်တို့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှနားဆင်ရမှာပါဒါပြင်လူမှုကွန်ရက်မီဒီယာတွေကြောင့်လူငယ်တွေပေါ်မှာဖြစ်လာနေတဲ့အကျိုးဆက်တွေအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူအစိုးရဖွဲ့ဝင်တွေ Republican လစ်တော်အမတ်တွေနဲ့ Camp David အပန်းဖြေစခန်းမှာတွေ့ဆုံပြီး2018ခုနှစ်အတွင်းကောင်တွေဖွားမယ့်ဥပဒေတွေအတည်ပြုနိုင်ရင်းနဲ့လာမယ့်နိုဝင်ဘာမှာချင်းပမယ့် Midterm ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မဟာဗျူဟာတွေချမှတ်ဖို့ကြိုးပမ်းနေပါတယ်။အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေအတည်ပြုပြီးနောက်မှာရွေးကောက်ပွဲကာလအတွင်းတူပေးထားတဲ့ဂရိတွေကိုအကောင့်ထဲပေါ်နိုင်ဖို့ဆောင်ရွက်နေတာပါ။အစိုးရဗဏ္ဍာရေးအသုံးစရိတ်အခြေခံအဆောက်အအုံတွေစောက်လုပ်ဖို့လူ့အမှုကြီးကြပ်ရေးနဲ့လူမှုဖူလုံရေးစနစ်ပြင်ဆင်ဖို့စတဲ့အကြောင်းအရာတွေကိုလည်းလွှတ်တော်အမတ်တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒါ့အပြင်လည်းအစိုးရအသုံးစရိတ်ပြတ်တောက်မဲ့ဇန်နဝါရီ19ရက်မတိုင်ခင်မှာဥပဒေတွေအတည်ပြုနိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားအကြိမ်နဲ့ဆွေးနွေးရမှာပါအမေရိကန်ပြည်ထောင်စုအတွင်းကလင်းငယ်ဘဝကမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့ Dreamers ဆိုသူတွေကိုဒီမိုကရက်တွေကဆက်လက်ခံထားလို့ပေမဲ့ရီပပ်ဘလစ်ကန်တွေကတော့အဲ့ဒီတိုင်းသဘောတူပေးရမယ်ဆိုရင်မက္ကဆီကိုနေဆက်မှာတတိုင်းကာယံဖို့ကိစ္စကိုလည်းဒီမိုကရက်တွေဘက်ကလက်ခံပေးရမယ်ဆိုပြီးသမ္မတထရမ့်ကအပေးယူလုပ်ဖို့အဆိုပြုထားတာပါဒီတိုင်းကာရမယ်ဆိုရင်မက္ကဆီကိုဘက်ကအကုန်ကြခံရမယ်ဆိုပြီးသမ္မတထရမ့်ကရွေးကောက်ပွဲကာလအတွင်းဂရိပြုပြကြထားတာပါဒါပြင်ဝင်ငွေနဲ့အမေရိကန်တွေအတွက်အစိုးရကပေးထားတဲ့အစားအသောက်အခမဲ့ရရှိခွင့်နဲ့တခြားခံစား권တွေကို Republican တွေကဖျက်တောက်ချင်နေတာပါလာမယ့် Midterm ရွေးကောက်ပွဲမှာ Democrat တွေအပြတ်တက်အနိုင်ရရင်တော့ Republican တွေရဲ့ဆန္ဒတွေအကောင့်ထဲပေါ်ဖို့ခဲယဉ်ပါလိမ့်မယ်လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာအလွတ်တော်အမတ်435နေရာနဲ့အထက်လွတ်တော်အမတ်100ရဲ့3ပုံတပုံအရေးအတွက်ပြန်ပြီးတော့ရွေးချယ်ကြမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါရယ်ဒီသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဥပဒေကြောင်းအရပြင်ဆင်နိုင်အောင်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အနေနဲ့အရေးပါတဲ့ဥပဒေပြုလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ထီလာဆန်က AP သတင်းဌာနကိုတောက်ကြနေကပြောပါရယ်2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးအတွက်လာမယ့်သတင်းပတ်ဒါမှမဟုတ်အဲ့ဒီနောက်ပိုင်းမှာဥပဒေကြောင်းအရပြင်ဆင်နိုင်လိမ့်မယ်လို့လည်းသူကပြောပါရယ်အီရန်ပေါ်အလျှော့ပေးလွန်ထားတဲ့သဘောတူညီချက်တွေဟာဆိုးဝါးလွန်းတယ်လို့ပြောဆိုထားတဲ့သမ္မတထရမ့်အနေနဲ့တော့မကြာခင်ရက်ပိုင်းတွေအတွင်းဒီကိစ္စနဲ့ပတ်သက်လို့အဆုံးဖြတ်ပေးရတော့မှာပါဒါအပြင်အီရန်နိုင်ငံကဆန္ဒပြပွဲတွေအပေါ်ထောက်ခံကြောင်းပြောကြားခဲ့ခြင်းမရှိတဲ့ဥရောပသမဂ္ဂအပေါ်လည်းဝန်ကြီးထီလာဆန်ကဝေဖန်ခဲ့ပါတယ်။တောက်ကြနေတုန်းကတော့အီရန်နိုင်ငံမှာအစိုးရလူလားသူတွေနဲ့ဆန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရကျင်းပပါတယ်။လုံခြုံရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟယ်လေးပန်ကြားမှုအပေါ်ရုရှားရဲ့ ရုရှားနဲ့တခြားအဖွဲ့ဝင်နိုင်ငံတွေကဝေဖန်ပြောဆိုပါတယ်ဆန္ဒပြပွဲတွေဟာအီရန်ရဲ့ပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းချုပ်မှုမရှိဘူးလို့ပြောကြပါတယ်အီရန်နိုင်ငံသားအလုံးအနေနဲ့စိုးရိမ်ကြောက်ရွံ့မှုဒါမှမဟုတ်အကြမ်းဖက်ခံရတဲ့နောက်ဆက်တွဲအခြေအနေတွေနဲ့မကြုံရဘဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြိမ်းချမ်းစွာကျင့်သုံးခွင့်ရစေရေးအီရန်အာဏာပိုင်တွေအနေနဲ့ချက်ချင်းလှုံ့ဆော်သင့်တယ်လို့ကုလသမဂ္ဂအထူးစုံစမ်းရေးမှူး၄ဦးကပြောတာကိုလုံခြုံရေးကောင်စီအစည်းအဝေးမှာကိုကပြောဆိုပါတယ်ရှင်
American သမ္မတ Donald Trump က Fire and Fury ဆိုတဲ့သူကြောင့်စာအုပ်ရေးသားသူ Michael Wolff ကိုတောက်ကြောင်နေကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ပါတယ်။အဲဒီစာအုပ်ထဲမှာသူ့ရဲ့သမ္မတတက်တန်ပထမနှစ်အတွင်းကတောင်းကနင်းလို့ရတွေနဲ့ကလေးတူးလိုနောက်ဒီစိတ်ပိုင်းဆိုင်ရာအားနည်းချက်ရှိသူအဖြစ်ဖော်ပြထားတာတွေကြောင့်ပါ။ Michael Wolff ဟာစိတ်ပြက်ညှင်းဝေးစရာကောင်းပြီးအလိမ်ညာတွေမှွေနှောက်ထည့်ထားတဲ့သူ့စာအုပ်ရောင်းကောင်းဖို့အတွက်ဇလန်းစင်ရေးသားတဲ့လူအန်ရတူးဖြစ်ပြီးသူကိုကရေးသားတဲ့သူဟာလည်းယုတ်တိမရှိတာတွေကိုပြောကြလေရှိတဲ့Steve Bannon လို့ဆိုပါရယ်အင်မီရောမဟာဗျူဟာရေးရကြီးကဲဟောင်း Bannon ဟာသူ့ကိုရာဇူးကနေထုတ်ပြတုန်းက Trump ကိုငိုရွပြီးတော့တောင်းပန်ခဲ့ကြောင်းနဲ့အခုအချိန်မှာအလုံးဟာသူ့ကိုခွေးတကောင်လိုဝိုင်းပယ်ထားကြောင်းသမ္မတ Trump မှာတောက်ကြောင်နေနောက်ပိုင်းက Twitter မှာရေးသားပါရယ်မနေ့ပိုင်းတုန်းကတော့စာရေးဆရာ Wolff နဲ့သူ့ကြောင်းစာအုပ်ကိုတရရည်ညွှန်းပြောကြတာမျိုးမရှိပဲအတူယောင်သတင်းမီဒီယာတွေနဲ့အလိမ်ညာစာအုပ်တွေမကြခင်နေရာတိုင်းမှာတွေ့ရမှာကိုမြင်အောင်နဲ့လို့ရေးသားခဲ့တာပါစာရေးဆရာ Wolff ကတော့ဒီစာအုပ်မှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးသူ့အနေနဲ့အခိုင်အမာရည်တည်ကြောင်းပြောကြပြီး Donald Trump မှာရှေ့နေကနေတဆင့်စာပုတ်မှာဖြစ်တယ်လို့သူ့ပေါ်တိုက်ခိုက်မှာကိုလည်းကြိုတက်ထားတယ်လို့ပြောပါတယ်။ Trump အနေနဲ့ဘယ်လိုစဉ်းစားလုပ်ကင်တတ်တယ်ဆိုတဲ့အကြောင်းသူ့အတွေ့အကြုံတွေပေါ်အခြေခံရေးသားထားတယ်လို့ NBC ရုပ်မြင်သံကြားကိုပြောကြပါတယ်။သူ့ပေါ်ဘလောက်ယုံကြည်ရမလဲလို့မေးခွန်းထုတ်သူမှာပိုးပြီးတော့အယုံကြည်မရှိစရာကောင်းသူဖြစ်ပြီးအခုအနေအထားထိပြောရရင်ဒီကဘာမှာTrump လောက်ဒီအယုံကြည်ကင်းမဲ့စရာကောင်းသူရှိကောင်းရှိမှာတော့မဟုတ်ဘူးဆိုပြီး Michael Wolff ကပြောကြားပါတယ်ခင်ဗျာ
American သမ္မတ Donald Trump ကဒီပါကစ္စတန်နိုင်ငံအပေါ်ထောက်ပံ့ကူညီမှုတွေရပ်ဆိုင်ဖို့အတွက်အထက်လွှတ်တော်မှ Ryan Paul Twitter ကရေးသားချက်ကို Trump ကကောင်းတဲ့အကြံဉာဏ်ဖြစ်တယ်လို့မနေ့တောက်ကြနေ့နောက်ပိုင်းကလူမှုကွန်ရက် Twitter ပေါ်မှာတုံ့ပြန်ရေးသားလိုက်ပါတယ်လာမယ့်ရက်ပိုင်းတွေအတွင်းပါကစ္စတန်ပေါ်ပေးနေတဲ့ထောက်ပံ့ကူညီမှုအဆုံးသက်ရေးမူကြမ်းတရားကိုအစိုးတင်သွင်းသွားမှာဖြစ်ကြောင်းသူတင်သွင်းမဲ့မူကြမ်းကြောင့်ပါကစ္စတန်နိုင်ငံစီကိုပေးနေတဲ့ငွေတွေကိုပြန်ပြီးရယူနိုင်မှာဖြစ်ပြီးပြည်တွင်းအခြေခံအဆောက်အအုံလုပ်ငန်းတွေဖြစ်တဲ့လမ်းနဲ့တံတားဆောက်လုပ်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်အမတ်ဖောက Twitter ပေါ်မှာရေးသားခဲ့တာပါပါကစ္စတန်ကိုပေးနေတဲ့စစ်ရေးထောက်ပံ့တွေကိုကန့်သက်သွားမယ်လို့သမ္မတ Trump အစိုးရအဖွဲ့ကကြားသာပြည်နယ်မှာကြေညာခဲ့ပြီးအာဖဂန်တာလီဘန်နဲ့ဟာဂနီအကြမ်းဖက်အဖွဲ့ကွန်ရက်တွေကိုတိုက်ခိုက်ဖြိုခွင်းသွားမယ်လို့ပါကစ္စတန်ကပြတ်သားတဲ့ဆုံးဖြတ်ချက်မချမခြင်းပါကစ္စတန်ပေါ်ထောက်ပံ့ကူညီမှုတွေကိုရဆိုင်ထားမှာဖြစ်ပါတယ်။ထောက်ပံ့ကူညီမှုတွေကိုရဆိုင်လိုက်မယ်ဆိုရင်စစ်ရေးအသုံးဆောင်ပစ္စည်းတွေအတွက်ဒေါ်လာ1ဘီလီယံအပေါ်သက်ရောက်မှုရှိမှာဖြစ်တယ်လို့အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးလုပ်ငန်းလက်ပတ်မှုတွေအတွက်ဒေါ်လာ900အပေါ်မှာလည်းသက်ရောက်မှုရှိမှာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကမနေ့တောက်ကြနေ့မှာပြောဆိုခဲ့ကြပါတယ်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုအလေးနဲ့လိုက်နာကြောင်းပြသဖို့ပါကစ္စတန်ဘက်ကအချိန်ပြည့်ဝရရှိခဲ့ကြအောင်အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတို့ကတောက်ကြနေ့မှာပြောဆိုခဲ့ပြီးကျွန်တော်တို့အနေနဲ့ဘာတွေကိုမျှော်လင့်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းပြောဆိုထားပြီးသားဖြစ်ပေမဲ့စိတ်မကောင်းစွာပဲကျွန်တော်တို့လိုလားတဲ့အတိတ်ပဲရှိတဲ့ဆောင်ရွက်ချက်မျိုးကိုမတွေ့ရကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 5လိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 9325 5လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညပဲသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရခင်ဗျာလွန်ခဲ့တဲ့နိုဝင်ဘာလကဖိလစ်ပိုင်ပင်လယ်ရင်းပြတ်ကျသွားခဲ့တဲ့စစ်ဖက်သုံးတယူပို့ဆောင်ရေးလေယာဉ်ရဲ့တည်နေရာကိုရှာဖွေတွေ့ရှိထားပြီးလို့အမေရိကန်ရေတပ်ကပြောပါရယ်ကျေးဇူးတော်နေ့မတိုင်ခင်တရက်မှာ Key Theory နဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ C2A Greyhound လေယာဉ်ဟာဂျပန်အခြေစိုက် American Sis ခန်းကနေ USS Ronald Reagan လေယာဉ်တင်တင်မော့ရှိယာကိုအသွာဖိလစ်ပိုင်ပင်လယ်ပြင်နဲ့ပြတ်ကျသွားတာကြောင့်ရေတပ်သား3ဦးတေဆုံသွားပါရယ်လွန်ခဲ့တဲ့လကစလို့ ပင်လယ်ရောက်ကယ်ဆယ်ရေးဆိုင်ရာကြွေးကျင်သူတွေဟာအဲ့ဒီနေရာကိုရောက်ရှိနေတာဖြစ်ပြီးလေယာဉ်မှာတက်ဆင်ထားတဲ့အလိုလျောက်အချက်ပြဆက်သွယ်ရေးကိရိယာကအချက်ပေးမှုတွေကိုအဲ့ဒီရှာဖွေသူတွေကဖမ်းယူရရှိခဲ့တာလို့ရေးရက်ကကြေညာချက်ထုတ်ပြန်ပါတယ်ပင်လယ်ရောက်ပေ2000နီးပါးမှာစီတူရဲ့လေယာဉ်ကိုရှာတွေ့တာကြောင့်ဒါဟာဘယ်တော့မှမမတူပဲပင်လယ်ရောက်အနက်ဆိုင်ဆုံးနေရာမှာရှာတွေ့ခဲ့တာဖြစ်တယ်လို့ရေးရက်ကပြောပါတယ်ရှာဖွေရေးအဖွဲ့တွေဟာအဲ့ဒီနေရာကိုလာမဲ့သတင်းပတ်အတွင်ပြန်သွားပြီးတော့အပျက်စီးတွေတရှိရာနေရာကိုစဉ်နှစ်ကြမှတ်သားတာနဲ့လေရင်ကိုရေပေါ်ပြန်မတင်ဖို့လိုအပ်တဲ့ကိရိယာတွေကိုပြင်ဆင်သွားမှာပါခင်ဗျာ
တရုတ်နိုင်ငံကမြောက်ကိုရီးယားနိုင်ငံအပေါ်အရေးပါတဲ့စွန့်အင်ထောက်ပံ့ရေးဆိုင်ရာကန့်သတ်ချက်တွေကိုဒီကနေ့စနေနေ့ကစပြီးအသက်ဝင်မှာဖြစ်ကြောင်းမနစ်တောက်ချာနေ့ကထုတ်ပြန်တဲ့ကုန်သွယ်ရေးဟူညိဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုတင်ပို့တဲ့ရေနံစိမ်းနဲ့တန့်စင်မီသားရေနံထွက်ပစ္စည်းမျိုးစလုံးကိုတရုတ်နိုင်ငံကတင်ကြားလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီကနေ့စနေနေ့ကစပြီးတရုတ်နိုင်ငံကမြောက်ကိုရီးယားကိုတင်သွင်းတဲ့တန်မဏိနဲ့တခြားသတ္တုတွေကိုလည်းလုံးဝတားမြစ်ပိတ်ပင်လိုက်တယ်လို့စက်ရုံလုပ်ငန်းဆိုင်ရာစက်ရံတရားနဲ့ပို့ဆောင်ရေးလုပ်ငန်းတွေအတွက်ရင်တွေကိုလည်းပိတ်ပင်တားမြစ်လိုက်ပါတယ်။ဒီရေးယူလှုပ်ဆောင်ချက်တွေဟာကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခအရေးယူမှုနဲ့ကပ်ညီတယ်လို့လာမယ့်သတင်းပတ်တွေအတွင်းတောင်ကိုရီးယားနဲ့မြောက်ကိုရီးယားဆိုရတာဝန်ရှိသူတွေကြားပထမအကြိမ်တွေ့ဆုံစကားပြောဆိုဖို့သဘောတူညီချက်ကိုလည်းလိုက်ပါဆောင်ရွက်ရရောက်ပါတယ်။ကိုရီးယားကျွန်းဆွယ်အတွင်းကောင်းမွန်တဲ့အပြုသဘောဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုတရုတ်နိုင်ငံကကြိုးဆိုတယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးဆိုင်ရာတရုတ်နိုင်ငံရဲ့ညှိနှိုင်းရေးအကြီးအကဲကပြောပါတယ်။ညှိနှိုင်းဆွေးနွေးမှုတွေကိုလက်မှတ်ပေါ်ပြန်ရအောင်လဲတက်ဆိုင်ရာအဖွဲ့တွေအားလုံးအနေနဲ့ဆောင်ရွက်သွားကြဖို့တရုတ်နိုင်ငံကြားရေးဌာနကတချိန်တည်းမှာတိုက်တွန်းလိုက်ပါတယ်ရှင်။
2014ခုနှစ်မတ်လတုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ကိုအမေရိကန်ကုမ္ပဏီတစ်ခုကပြန်လည်ရှာဖွေဖို့မလေးရှားနိုင်ငံကသဘောတူလိုက်ပါတယ်။ Ocean Infinity လို့ခေါ်တဲ့ပင်လယ်သမုဒ္ဒရာစူးစမ်းရှာဖွေရေးဆိုင်ရာကုမ္ပဏီအနေနဲ့လေယာဉ်မတွေ့မချင်းအခမဲ့ရှာဖွေလုပ်ငန်းတွေလုပ်ဆောင်သွားမှာဖြစ်တယ်လို့မလေးရှားကုန်သွယ်ရေးဝန်ကြီးလွိုင်းရှန်လိုင်းကပြောပါတယ်။ခရီးသည်239ဦးလိုက်ပါလာတဲ့ Boeing 777လေယာဉ်ဟာကွာလာလမ်ပူမြို့ကနေပေကျင်းမြို့ကိုအသွားဗေရီဆန်ဆန်ပျောက်ဆုံးသွားခဲ့တာပါခင်ဗျာ
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအတွင်းပြီးခဲ့တဲ့လတုန်းကကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်15ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းမှုတရားလုံဆောင်သွားမှာဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ internet ဆောင်မြင်တာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ Ranger ဒုက္ခသည်ပြန်လက်ခံရေးအစီအစဉ်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်မကြာခင်သတင်းပတ်တွေအတွင်းမှာပဲမြန်မာနိုင်ငံကိုပြန်လာရောက်ခြေချနိုင်ရေးအစီအစဉ်ဖြစ်အောင်ပြင်ဆင်နေကြပြီလို့မြန်မာဆိုရတောင်းဝန်ရှိသူတွေကပြောပါတယ်။ဒါမဲ့ပြန်ဝင်ရောက်ခြေချနေထိုင်မဲ့ဒုက္ခသည်ကတော့သူတို့ကိုနိုင်ငံသားခွင့်ရတန်းသူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအာမခံချက်ပေးဖို့အတွက်တောင်းဆိုနေပါတယ်။နောက်ဆုံးအခြေအနေကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းဘူတိတောင်မောင်နှောဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်သွားတဲ့ဒုက္ခသည်တွေနေအရင်းပြန်လာရင်းနဲ့သူတို့ကိုပြန်လည်နေရာချထားရေးတွေကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေအတိုင်းအစိုးရတာဝန်ရှိသူတွေဘက်ကဆောင်ရွက်နေကြပြီးဖြစ်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖော်ရေးကော်မတီနောက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD စာတဲ့ကော်မတီတွေဖွဲ့ပြီးရေရှည်စီမံကိန်းချဆောင်ရွက်နေကြတာပါဒီလိုရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေမှာလည်းနိုင်ငံတကာလှူရှင်တွေရဲ့ကူညီပံ့ပိုးမှုတွေနဲ့အတူကုလသမဂ္ဂ UN အဖွဲ့တွေပူးပေါင်းပါဝင်ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရချထားရေးကိစ္စတွေမှာကူညီဆောင်ရွက်ကြဖို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးတို့နဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှုတို့ဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်မကြခင်နေရရင်ကိုပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့အနေအထားတွေကိုရခိုင်မြောက်ပိုင်းမှာကိုယ်တိုင်ကွင်းဆင်းပြီးဆောင်ရွက်နေတဲ့တွဲဘက်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီဖြစ်တင်းရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုရှင်းပြပါတယ်
။တောက်လျှောက်တော့ကျွန်တော်ကြိုတင်ပြင်ဆင်နေပါတယ်ခင်ဗျ။တောက်လျှောက်စီဝေးတွေလို့တောက်လျှောက်တွေအားလုံးဟိုအပတ်တိုင်းနှီးပါးကိုဝင်ကြီးအဆင့်နေပေါ့နော်ဒူးဝင်ကြီးအဆင့်နေအဲ့ဒါတွေကဆဒီမြေပြင်ကွင်းဆင်းပြီးတော့စီစစ်ပြီးတော့ပေါ့နော်ဒီအတုံးကွန်ဆိုင်အချိန်မီပြီးအောင်ပေါ့နော်အချိန်မီပြီးအောင်ပေါ့အောက်ကလိုအားလုံးဝိုင်းပြီးတော့စီစစ်စက်မဲ့ပြီးဆောင်ရွက်နေပါတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ ော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်ရိခါတွေကိုပြန်လည်မှုတွေမရှိအောင်အထူးသဖြင့်ကတော့အဲဒီဟိုပြန်လာတဲ့နေရာကြီးရှိတယ်ဒီအခက်အခဲမဖြစ်အောင်နောက်ဒီဇိုင်းဆရာတော်ထောက်ထားမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗ
ျအခုလိုအစိုးရတာဝန်ရှိတဲ့သူတွေဘက်ကနေရရင်ပြန်လာမဲ့သူတွေအတွက်အဆင်သင့်ဖြစ်အောင်ကြိုတင်ပြင်ဆင်နေကြပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေရှိနေကြသေးပါမြန်မာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအစီအမံတွေစနစ်တကျဆောင်ရွက်ထားပေးစေလိုပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောဇတ်ဗဇားကကုတုဘလောက်ဒုက္ခသည်စခန်းနေဦးမောင်မောင်ကအခုလိုပြောပါတယ
်ဒီမှာရှိတဲ့လူတွေကလုံးဝပြင်နိုင်တဲ့လူတွေကမရှိပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီမှာအခုအဲ့ဒီမှာရှိတဲ့လူတွေကတော့အခုနေရာရှာမဖြစ်နိုင်ဘူးသူတို့ဆိုရင်ကျွန်တော်တို့ဒီနှောင်းစနစ်ကမတကောနှောင်းဆိုင်ချောကူမတကောအခုနှောင်းဆိုင်ကူမတကောသူတို့အခုနောက်တဲ့တကင်ဒီလူကိုစတောင်းသဘောတူရှာသွားမယ်သူတို့ဆိုရင်ဒီလူရီအရလို့စသွားနိုင်မှညတလို့မှမရှိပါဘူး။ဒီမှာရှိတဲ့လူတွေကတောင်းဆိုချင်တာသဘောကတော့ပထမပိုင်းမှာကျွန်တော်တို့ဘောလိုအဟင်ကလိုမျိုးသူပြီးတော့တမဲ့ပြီးတော့guidance attend to aquarium မှာနောက်တဲ့ဒီအဒီမှာရှိတဲ့ဒုက္ခစီစကန်တွေကိုပထမပိုင်းမှာနေရာရှာပြီးတော့သူတို့ကိုနိုင်ငံစားစစ်ဆေးပြီးတော့သူတို့ကိုနိုင်ငံစားခိုက်ပထမဆုံးပြရမှာနောက်တစ်ခုရှိတာဒီမှာရှိတဲ့လူတွေတော့ဘောစင်ဆိုင် UN ကဘာကူလာစမ်းမကပြီးတဲ့ launch ရတဲ့ပုံအောင်ပေါ့အဲ့ဒါကိုကျွန်တော်တို့သူလိုက်ပါရောရမှာနိုင်ငံတကာ control အပွဲလဲကျွန်တော်တို့သူပါရမှာ
သူတို့အတွက်အစာအုပ်တွေပြန်လဲတိစောက်ပေးပြီးမူလနေရာရင်းနေမှာနေရာပြန်လဲချထားပေးဖို့နဲ့မီးလောင်ပျက်စီးခဲ့ရတဲ့ဆုံရှုံရတဲ့ပစ္စည်းတွေကိုနှစ်နာချေးပေးဖို့နောက်သူတို့အတွက်ကျန်းမာရေးပညာရေးစောင့်ရှောက်မှုတွေစနစ်တကျစောင့်ရွက်ပေးဖို့ကိုလည်းကုတုဘလောက်ဒုက္ခသည်ကုမောင်မောင်ကပြောပါရယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်နေကြသလိုပဲရခိုင်မြောက်ပိုင်းဘူးစည်းတော်မောင်တော်ဒေသကဒေသခံရခိုင်ပြည်သူတွေနဲ့မြို့ခမီကသေးစားတဲ့ဌာနေတိုင်းရင်းသားတွေနောက်နေ့ရက်မှာပဲကြံခဲ့တဲ့မိုစလင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့နိုင်ငံတကာကလှူဒန်းထားတဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းစေတနာရှင်လူငယ်တွေလူကားပေးမှုတွေနဲ့အတူအစိုးရတာဝန်ရှိတဲ့သူတွေဘက်ကပတ်မိုးကူညီပေးနေကြပါတယ်လို့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကပြောပါတယ
်ကျွန်တော်ကိုယ်တိုင်ပဲပေါ့နော်ဆင်းပြီးတော့အဲ့မှာသွားပြီးရိက္ခာတွေသွားပြီးထောက်ပံ့ခဲ့တာတွေရှိတယ်ဒါတွေကတော့ဒီ humanitarian assistance လိုအပ်မယ်နေတဲ့နေရာတွေကိုပေါ့နော်ဒီနေရာတွေကို assistance တွေရောက်အောင်ဆိုပြီးတော့အထူးသဖြင့်ရိက္ခာတွေနဲ့ဟိုဟာ gap မဖြစ်သွားအောင်ပေါ့အားလုံးဝိုင်းပြီးတော့အချိန်ဟုန်မြင့်ပြီးဆောင်ရွက်နေတာပေါ့အဲ့ဒါတွေအားလုံးကတော့ UHRD ရဲ့အောက်ကနေသွားနေတာမှဆိုမှင်ဟိုဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ကျုပ်ဟိန်းလူတွေရှိမယ်ပြန်လာတယ်သူတို့နေရာသူတို့မရောက်သေးဘူးယာယီစခန်းသဘောမျိုးနဲ့ခဏနေရတာမျိုးတွေရှိတယ်အဲ့ဒါမျိုးတွေကအဆပေါ့နော်ကျွန်တော်တို့တွေဒီအခက်အခဲမဖြစ်အောင်နောက်တစ်ခါကျတော့မြို့တိုင်းသားတွေရှိတယ်အဲ့လိုပဲသူတို့နေရာသူတို့မရောက်သေးဘူးဂျိုအခက်အခဲမဖြစ်အောင်ဆိုပြီးတော့ဒီလူတိုင်းစာနာထောက်ထားမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗျ
ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးကြိုတင်ပြင်ဆင်တဲ့အနေနဲ့ဖွံ့ဖြိုးရေးတွေကိုရခိုင်ပြည်နယ်အတွင်းမှာစီမံကိန်းချဆောင်ရွက်နေတဲ့ UEHRD တာဝန်ရှိတဲ့သူတွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုကတာဝန်ကြီးနဲ့ဇန်နဝါရီလ5ရက်နေ့တုန်းကတွေ့ဆုံခဲ့ကြပြီးလဲဆွေးနွေးခဲ့ကြတယ်လို့လည်းအစိုးရပြန်ကြားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမောပြောပြသွားတာဖြစ်ပါတယ်။ဗီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့လူမှုကွန်ရက်တွေကနေလူငယ်တွေပေါ်မှာတက်ရောက်လာတဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။စိတ်ပိုင်းဆိုင်ရာအရာခံစားလွန်ကြတဲ့ဒီကနေ့ခေတ်ဆယ်ကျော်သက်တွေဟာလူမှုကွန်ရက်တွေကြောင့်စိတ်ဖိစီးမှုတွေတိုးလာနေကြပါတယ်။ကိုယ့်ရဲ့လူမှုကွန်ရက်ပေါ်မှာတင်တဲ့စာရီတက်ပုံတွေကိုကြိုက်နေတဲ့ကြောင်းပြတဲ့ like ဆိုတဲ့လက်မပုံလေးတွေများများရမှစိတ်ချနေကြသလို like တွေမရရင်လည်းစိတ်ဆင်းရဲတတ်ကြပါလေဒီကြောင်းတွေကိုပြုစုထားတဲ့ live in like ဆိုတဲ့အစိုးရခန်းစားတစ်စောင်ကိုဗြိတိန်နိုင်ငံက Children's Commissioner for England အဖွဲ့ကထုတ်ပြန်လိုက်ပါတယ်လူမှုကွန်ရက်ပေါ်ကစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့ဆယ်ကျော်သက်တွေအစဉ်သင့်မဖြစ်ကြသေးဘူးဆိုပြီးတော့ဒီအစိုးရခန်းစားထဲမှာမိဘတွေကိုသတိပေးထားသလို online တက်ချင်းဖြင့်ဖြစ်လာမဲ့အကျိုးဆက်တွေအတွက်ကလေးတွေကိုပြင်ဆင်ထားပေးဖို့လည်းတိုက်တွန်းထားပါတယ်ဒီအကြောင်းအပြည့်စုံကိုတော့ AB သတင်းဆောင်ပါးကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
လူမှုကွန်ရက်ဆက်မျက်နှာတွေကြောင့်ကလေးတွေရဲ့စိတ်ကိုထိခိုက်စေမဲ့အကြောင်းသတိပေးထားတဲ့အစိုးရခန်းစားတက်တကူကို Alive in Likes နှစ်သက်မှုများတဲ့ကဘဝတစ်ခုဆိုပြီးတော့နာမည်ပေးထားပါတယ်ပရတီနိုင်ငံလန်နာမြို့တောင်ဖက်မှာရှိတဲ့ Sutton မြို့မှာလူမှုကွန်ရက်တွေကိုမတုံဖြစ်အောင်လို့အချင်းချင်းတွေ့ဆုံကစားဖို့စီစဉ်ပေးထားပါတယ်။ဒီလူငယ်တွေဟာ WhatsApp, Instagram, Skype နဲ့ Google တို့လိုလူမှုကွန်ရက်တွေကိုသုံးကြတဲ့သူတွေပ
ါ။
မူလာရန်ကနေအလဲတန်းရောက်လာတဲ့ဆယ်ကျော်တက်ကလေးတွေမှာအရွယ်ကြောင့်စိတ်အပြောင်းလဲတွေရှိနေကြသလိုဒီအချိန်မျိုးမှာပဲလူမှုကွန်ရက်တွေကြောင့်စိတ်ပင်ပန်းစည်းရဲမှုတွေရသကြတယ်လို့ Children's Commissioner for England အဖွဲ့ကြီးရဲ့အစိုးရခန်းစားတစ်ထဲမှာဆိုထားပါတယ်။ အသက်၈နှစ်ကနေ၁၂နှစ်ကြားကလေးအုပ်စုရှိခုတို့ရဲ့လူမှုကွန်ရက်သုံးဆွဲတဲ့အလေးအထားကိုသူတေသနာပြုသူတွေလေ့လာခဲ့ရမှာသူတို့အတွက်ရေးပန်းစားတဲ့လူမှုကွန်ရက်တွေကတော့ Snapchat, Instagram, Musical.ly နဲ့ WhatsApp တို့ဖြစ်တာကိုတွေ့ခဲ့ရပါတယ်။အသက်၈နှစ်နဲ့၁၀နှစ်ကြားကတော့ App တွေကိုဂိမ်းကစားဖို့အသည့်အဆန်ကလေးတွေဖန်တီးဖို့နဲ့သူတေသနာလုပ်ဖို့အသုံးပြုတာကိုတွေ့ရပါတယ်။ဒီအရွယ်လွန်သွားရင်တော့လူမှုကွန်ရက်တွေကိုအချင်းချင်းချိတ်ဆက်ဖို့တငယ်ချင်းတွေရဲ့ post တွေကိုတုံ့ပြန်ဖို့တာဝန်ရှိတယ်ဆိုတော့ PR တွေရလာကြသလိုကိုတင်လိုက်တဲ့ post တွေကိုလည်းလူတွေသဘောကျတာကိုလိုလားလာကြပါတယ်။တချို့လူမှုကွန်ရက်တွေကတော့အသက်73နှစ်အထက်ရှိမှအသုံးပြုခွင့်ပေးထားပေမဲ့တိထန်ငယ်တဲ့ကလေးတွေလည်းအသုံးပြုခွင့်ရနေတယ်လို့ဆိုပါတယ်။လူမှုကွန်ရက်တွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်နိုင်တယ်ဆိုတာနားလည်ပြီးခံနိုင်ရင်ရှိအောင်ကလေးတွေကိုတိထက်ဖို့တင် जा ပေးဖို့ဒီကော်မရှင်နာအဖွဲ့ကတောင်းဆိုထားပါတယ်။စာသင်ကျောင်းတွေနဲ့မိဘတွေလည်းအွန်လိုင်းကိုအနေကင်းအောင်ဘယ်လိုသုံးရမလဲဆိုတော့ပုံမှန်ပြောဆိုဆွေးနွေးတာမျိုးထက်ပိုလို့ပိုလို့ရတယ်လို့လည်းဒီကော်မရှင်နာအဖွဲ့က Angel Longfield ကပြောပါတယ
်။ Well I'd like schools to have compulsary digital literacy.
လာတဲ့ကနေအလဲတန်းရောက်လာတဲ့6တန်းနဲ့9တန်းရောက်တဲ့အခါကျောင်းတွေမှာ digital နည်းပညာနဲ့မသင်မနေရအတန်းတွေထည့်ပေးစီစဉ်ပါတယ်။ online တက်တဲ့အခါအနေရမရှိအောင်ဘယ်လိုအသုံးပြုရမလဲဆိုတာကျောင်းတွေကကောင်းကောင်းသင်ပေးနေကြပါတယ်။တိုင်းမဲ့စိတ်ပိုင်းဆိုင်ရာစိန်ခေါ်ချက်တွေကတော့တင်ပြတာအားနည်းနေပါသေးတယ်
။အမေရိကန်နိုင်ငံယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့အဆိုအရအမေရိကန်ဆက်ကျော်သက်တွေအဆုံးစီမှုဟာနှစ်20နီးပါးကြာဆင်းခဲ့ရာက2009ရောက်မှပြန်တက်လာသလို2010နဲ့2015အရောက်မှတိတိတသာတိုးလာတယ်လို့ဆိုပါတယ်။အစီရင်ခံစာပြုစုသူတွေကဆက်ကျော်သက်ပေါင်း5သိန်းလောက်ကို electronic ပစ္စည်းတွေသုံးစွဲမှုလူမှုကွန်ရက်ပုံနှိပ်မီဒီယာရုပ်မြင်သံကြားနဲ့မိတ်ဆွေတငယ်ချင်းတွေနဲ့တွေ့ဆုံစကားပြောတာစတဲ့မိခွန်းတွေကိုမေးမြန်းထားပါတယ်။ဒါအပြင်မျှော်လင့်ချက်ကုံဆုံးသွားတဲ့စိတ်ခံစားချက်မျိုးကိုကိုကိုတတ်သိချင်တဲ့စိတ်ကူးမျိုးဘယ်နှကျင်းပေါ်ခဲ့တယ်လဲဆိုတာကိုလည်းမေးပါတယ်။2018 January 4ရက်နေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့လူမှုကွန်ရက်ကုမ္ပဏီတွေဘက်ကပိုးပြီးတာဝန်ယူဖို့လိုတယ်လို့လည်းထောက်ပြထားပါတယ်။ကလေးတွေ online ပေါ်ဘေကင်းရေလောက်ကိုင်းနေတဲ့အဖွဲ့ကောင်းဆောင် Tony Store ကလည်းအခုလိုမြင်ပါတယ်
။ The social networking sites are already taking action on lots of this but they need to go further and they need to do
ဒီကိစ္စမှာလူမှုကွန်ရက်တွေဘက်ကလှုပ်ဆောင်ထားတာတွေတော်တော်များရှိနေပါပြီ။ဒါပေမဲ့လည်းဒီထဲမှာကလှုပ်ဖို့လည်းလိုပါတယ်။ဒီနေ့မှာမိဘတွေရဲ့အခက်အခဲတွေကလည်းအရေးကြီးပါတယ်။ခြေနေကိုနားလည်အောင်လှုပ်ပေးဖို့လိုပါတယ်။ online တက်ချင်းအပြင်ရလာမယ့်အကျိုးကျေးဇူးနဲ့ NDA တွေကိုသူတို့အသက်73နှစ်မတိုင်ခင်ပြောဆိုထားကြရမှာပါ
။ဒါပေမဲ့လည်းလူမှုကွန်ရက်တွေမပေါ်ခင်ကြီးပင်းခဲ့ကြတဲ့မိဘတွေအဖို့တော့သူတို့ကလေးတွေအပေါ်လူမှုကွန်ရက်တွေရဲ့တည်ရမှုဘယ်လောက်ရှိနိုင်တယ်လဲဆိုတာကိုနားမလည်နိုင်ကြပါဘူး။ကလေးဖခင်တယောက်ကအခုလိုပြောပါတယ
် We didn't have anything like that when we were growing up
ကျွန်တော်တို့ကဒါမျိုးတွေမရှိဘူးလေမိဘတွေကိုယ်တိုင်တွေ့ကြုံရှိထားပြီးသားမျိုးမဟုတ်ရင်အကူအညီလည်းသိပ်မရကြပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့သိပ်ပြီးလုပ်မပေးနိုင်သလိုဖြစ်နေပါတယ
်လူမှုကွန်ရက်တွေဘောကပြည့်ပြည့်စုံတဲ့ဘဝတွေအဖြစ်မြင်ရတဲ့တပ်ပုံတွေဟာဆက်ကျော်တက်သူရဲ့စိတ်ကံစားချက်အပေါ်တယောက်မျိုးတွေရှိကောင်းရှိနိုင်တယ်လို့နိုဝင်ဘာလမှာထုတ်ဝေခဲ့တဲ့စိတ်ပိုင်းဆိုင်ရာဆေးပညာသိပ္ပံစာဆောင်မှလည်းဖော်ပြထားပါတယ်ရှင်
အဲ့လောက်ပြောပြခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံရဲ့စာပေတိုးတက်ရေးနဲ့စာဖတ်သူတွေအခုထက်အသိပညာဘူးသူရကျော်ဝဖို့အတွက်ဆိုရင်ဘာသာပြန်စာပေတွေပိုထွန်းအားဖို့လိုတယ်လို့ဘာသာပြန်စာပေအားပေးတဲ့အတိုင်းပိုင်းကပြောပါတယ်နိုင်ငံခြားဘာသာတွေကနေမြန်မာဘာသာကိုပြန်ဆိုဖို့အားနည်းတဲ့အပြင်မြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုပြန်ဆိုနိုင်စွမ်းပို့ပြီးတော့အားနည်းနေလို့ဒီပိုင်းကိုလည်းနိုင်ငံတိုးတက်ရေးရဲ့တစိမ့်တည်းစားအနေနဲ့အလေးပေးလှုံ့ဆော်တင်တယ်လို့ပညာရှင်တွေကပြောပါတယ်အသေးစိတ်ကိုတော့မြန်မာသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဘာသာပြန်စာပေရေးသားမှုအားနည်းလာတာကြောင့်လူငယ်ဘာသာပြန်စာရေးဆရာတွေအခုထပ်ပိုထွက်ပေါ်လာဖို့လိုအပ်နေတယ်လို့ဘာသာပြန်စာရေးဆရာတွေနဲ့ထုတ်ဝေသူတွေကပြောဆိုနေကြပါတယ်ခုလက်ရှိမြန်မာနိုင်ငံရဲ့ဘာသာပြန်စာအုပ်လောကမှာတော့အင်္ဂလိပ်ကနေမြန်မာ၊ဂျပန်ကနေမြန်မာ၊တရုတ်ကနေမြန်မာစတဲ့နိုင်ငံတွေကသာဘာသာပြန်အရေးများနေကြပြီးတခြားနိုင်ငံတွေရဲ့စာအုပ်တွေကိုလည်းဘာသာပြန်ဖို့လိုအပ်နေပါတယ်။ဒါအပြင်မြန်မာစာပေတွေကိုလည်းနိုင်ငံခြားဘာသာကိုပြန်ဆိုနိုင်ဖို့လိုအပ်နေပြီးအခုချိန်မှာတော့ဘာသာပြန်စာရေးဆရာအရေးအတွက်ကတော်တော်လေးကိုနည်းပါးနေတာပါ။မြန်မာနိုင်ငံဘာသာပြန်ကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌစာရေးဆရာဟိန်းလက်ကတော့ဘာသာပြန်စာပေတွေကိုမြန်မာစာပေလောကထဲမြန်မြန်ရအောင်လုပ်ဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာကိုတော့အခုလို့ပြောပြပါတယ်
။အခုကျွန်တော်တို့ဒီနိုင်ငံကြီးရုပ်ရှင်တွေကားတွေများများကြည့်ရင်အဲရုပ်ရှင်တွေရဲ့ကင်မရာရှူတောင်းတွေဇာညွန်းတွေတေးဥဆောင်တွေနော်ရိုက်ချက်တွေဒါယူကြည့်ပြီးတော့ကျွန်တော်အတုခိုးရတာပေါ့။အတုခိုးရင်တုခိုးနဲ့ငါရုပ်ရှင်တွေပိုကောင်းလာတာပေါ့နော်။အဲ့လိုပဲနိုင်ငံတကာကစာအုပ်တွေဟာစာရေးဆရာတွေဟာဘယ်လိုတွေတွေးကြလဲ။ဟုတ်လားဘယ်လိုတွေသုံးသပ်ကြလဲ။အဲ့ဒါတွေကို ဒီပြည်သက်ကြိုက်အောင်ဘယ်လိုတင်ပြကြရတလဲဆိုတာမျိုးညီမတိမတာလင်ညီမစာပြီးလောကကလည်းပို့ပြီးတော့အရင်ကကောင်းကြီးသားလည်းပို့ပြီးတော့ဟုတ်လားပုံမဆန်းတဲ့တော့တွေးခေါ်လေပုံမထိရောက်တော့အရေးသားတွေပြည်သက်အတွက်ဒီလိုက်ပြည်ညီတဲ့တင်ပြပုံတွေဖြစ်လာလိမ့်မယ်လို့ယုံကြည်တယ်အဲ့တော့ဘာသာပြန်ယတ္တစာအုပ်တွေပေါ့နော်ညညာဘာသာပြန်မှုလိုပါတယ်အဲ့ဒီအတွက်ကလည်းညီတစ်ထည့်ရိတ်ပါပဲဘာကြောင့်လဲဆိုတော့စာအုပ်တွေမရောရတော့မရောရတဲ့အတွက်ဘာသာပြန်ဆရာတွေကလည်းဟိုအားလုံးသိတဲ့အတိုင်းဘလာစာအုပ်နဲ့စာမျက်နှာ120ငါအုပ်ကိုဝါလုံးကြီးပဲရေးတောင်တော်တော်လင်းကြောင်းပါတယ်နော်အခုကဘာသာလေးပြန်ရတယ်ရေးလေရတယ်ရတော့လေစာအုပ်ကပိတ်ပြီးတော့မရောရတော့လင်း3-4သိန်းလောက်ပဲရတယ်ဆိုရင်လေးလားလောက်အမတ်တကုတ်စူးစမ်းပြီးတော့2သိန်း3သိန်းလောက်ရမယ်ဆိုလူတွေကဘာသာမပြန်ကျင်ကြတော့နော်အဲအဲ့ဒါကြောင့်ဒီဘာသာပြန်လဲအားနေလာတယ်တချိန်ကြရင်တော့စာအုပ်တွေဖတ်တဲ့လူပိုများလာရင်ဥရစာပေညီလာကနေလုပ်မယ်ဟောပြောပွဲတွေလုပ်မယ်အဲ့လိုနီးနဲ့စာပေကိုပိုမျိုးဖြုံမျိုးလာရင်တော့ဟုတ်လားဒီယတ္တစာပေလည်းတက်လာမယ်ဘာသာပြန်စာပေလည်းတိုးတက်လာမယ်လို့ထင်ပါတယ
်မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချီသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမျိုးအောင်ကတော့မိခင်ဘာသာစကားအပြင်တခြားဘာသာစကားကိုကျွမ်းကျင်တဲ့လူငယ်တွေအနေနဲ့ဘာသာပြန်စာပေတိုးတက်ရေးအတွက်ဟုတ်တဲ့ချက်တဲတပွင့်နေရာကနေပါဝင်ပေးဖို့လိုအပ်ပြီးအဲ့ဒီအတွက်အခုကလေးကကြိုတင်ပြင်ဆင်ထားတဲ့လို့ဆိုပါတယ်
။ဘာအားနည်းလာတခုရှိလဲဆိုတော့ဘာသာပြန်စာပေးမှာတဖြည်းဖြည်းနဲ့အားနည်းလာတယ်။နော်အင်္ဂလိပ်ကနေဗမာဘာသာပြန်နိုင်တဲ့စာရေးဆရာတွေအားနည်းလာတယ်။လဲပါလာတယ်။ဘာလို့လဲဆိုတော့သူတို့ကလေအပြစ်မတင်တာဟုတ်တခြားမှာဘာသာပြန်လောက်လို့ရင်စာအုပ်တုပ်ဘာသာပြန်တဲ့ဝင်ပူကောင်းပြီးရက်တည်နိုင်တယ်။ဒီစာအုပ်တုပ်ကို3-4လအချိန်ကုန်ခံပြီးသူတဆိုင်မမဘာသာပြန်တော့မှသူရရှိတဲ့ဝင်ဝင်ဟာသူ့ရဲ့စာဝတ်နေရုံမပြေလည်နိုင်တော့အဲ့ဒီလိုဘာသာပြန်ဆရာတွေဟာအာယုံကတစ်ဖက်ကိုရောက်သွားတဲ့အတွက်အင်္ဂလိပ်ကနေမြန်မာပြန်တဲ့အခါမှာကြာဆင်းတယ်လို့ပို့ပြီးရှားပါလာတာတော့ဗမာနဲ့အင်္ဂလိပ်ပြန်မဲ့စာရေးဆရာများအင်မတန်ကိုရှားပါလာတယ်အဲ့တော့ဥရောပဒီညာနဲ့တိုက်တွန်းတာကအဲ့လိုဘာသာစကားနှစ်ခုလုံးကိုကြံကျင်းတဲ့လူငယ်တွေများရှိရင်နော်အခုတည်းကလေ့ကျင့်လုပ်ကြပါဒီကဏ္ဍတွေကတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လိုပါတယ်ဘာလို့လဲဆိုတော့အင်းဒီနိုင်ငံထိုင်းနိုင်ငံကိုကြည့်လိုက်ဟုတ်လား Microsoft နဲ့ဆိုင်တဲ့ကွန်ပျူတာစာဟုတ်တို့ဒီနေ့နိုင်ငံခြားမှာထွက်ရင်မိုဘိုင်းကွင်းဝယ်ပြီးအဲ့ဒီနေ့မှာပဲထိုင်းလိုဘာသာပြန်ပြီးထွက်ပြီးသားဖြစ်နေ
ဘာသာပြန်စာပေနဲ့ပတ်သက်လို့ဘာသာပြန်တဲ့အခါကွဲလွဲနေတဲ့ဘာသာပြန်အသုံးအနှုန်းတွေကိုတတမတ်ထဲဖြစ်နိုင်အောင်ဆောင်ရွက်သွားဖို့လည်းလှုံ့ဆော်နေကြပါဗျာအဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဘာသာပြန်ကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဆရာဟိန်းလက်ကအခုလိုပြောပါသေးတယ
်အခုထောက်ပါတော့ဟိုကျေးမုံသတင်းစာမြန်မာအလင်းသတင်းစာကဟိုတရုတ်ကျူးဒရမနိုင်ငံတမလာကြီးကိုစီကျင့်ဖိန်လို့ရေးတယ်။စံတော်ချိန်ကစီကျင့်ဖိန်လို့ရေးတယ်။ဒီချို့စာအုပ်တွေမှာစီကျင့်ဖိန်လို့ရေးတယ်။အဲ့တော့ဒီတဏှာကိုအတန်လှည့်တဲ့သကလုံးကတလုံးဖြစ်တလုံးစီဖြစ်တယ်။အဲ့တော့ဒါကလူတယောက်တည်းဆိုလို့တော်သေးတယ်။ဒီဒါလူတွေတိတ်တိတဲ့ခေါင်းဆောင်မလို့တိတ်မတိတဲ့သူဆိုရင်ဒီလူတယောက်အကြောင်းပြောနေတယ်လို့မထင်မဲနဲ့လူမျိုးစုံရဲ့လှုပ်ရှားမှုမျိုးစုံလို့ပြောနေလို့ထင်မယ်အဲ့တော့ဒီနိုင်ငံခေါင်းဆောင်တွေရဲ့ဂျာမန်ခေါင်းဆောင်ဂျပန်ခေါင်းဆောင်ကိုရီးယားခေါင်းဆောင်ဟုတ်လားအင်္ဂလိပ်ကတော့သိရပါလိမ့်အဲ့ဒီခေါင်းဆောင်ဖိုက်ထိုင်းခေါင်းဆောင်စသဖြင့်အဲ့ခေါင်းဆောင်တွေရဲ့နာမည်တွေကိုကျွန်တော်တမျိုးတည်းဖြစ်အောင်ဝိုင်းဝန်းစုစည်းပြီးတော့ညှိနှိုင်းမယ်ဒါကိုနိုင်ငံတော်ကနေတခုရွေးပြီးတော့ဒါကိုတရင်ဌာနအားလုံးပေါ့ဒါတွေကိုပေးလိုက်မယ်အဲ့ဒါဆိုရင်နောက်ပိုင်းမှာဒီကွဲလွဲချက်တွေမရှိတော့ဘူး။ဟိုကပ္ပမျိုးကြီးရဲ့နာမည်တွေဒီလိုပဲနော်။မျိုးကြီးရဲ့နာမည်ခေါင်းဆောင်ရဲ့နာမည်တွေအဲ့ရစပြီးတော့တချို့ဒီအသုံးနှုန်းတွေပေါ့နော်။အဲ့တပြေးတည်းညောင်လို့ပေါ့
။ဒါအပြင်အရင်နှစ်ပေါင်း40လောက်တုန်းကပညာရေးဝန်ကြီးဌာနအောက်မှာဖွဲ့စည်းခဲ့တဲ့ဖြတ်ကတော်ဘာသာပြန်ဌာနကပြုစုခဲ့တဲ့ဘာသာရပ်ဝေါ်ဟာရီကိုလည်းခင်းတဲ့ညီအောင်ပညာရှင်တွေကျန်းကျင်သူတွေအားလုံးစုစည်းပြီးလှုပ်ဆောင်ဖို့အတွက်စီစဉ်နေကြပါလေ။ဘာသာပြန်လူငယ်မျိုးဆက်တွေနဲ့ပတ်သက်လို့လည်းအခုချိန်မှာတော့မြန်မာနိုင်ငံရန်ကုန်တက္ကသိုလ်မြန်မာကဌာနမှာတရုတ်ကကျောင်းသားတွေကမြန်မာစာကိုလာရောက်တင်ကြားမှုရှိနေတယ်လို့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ရန်ကုန်တက္ကသိုလ်ပီကင်းတက္ကသိုလ်တို့မှလည်းမြန်မာကျောင်းသားတွေတရုတ်စာကိုတွားရောက်တင်ကြားမှုတွေရှိနေတဲ့အတွက်တခြားဘာသာစကားတွေနဲ့ပတ်သက်လို့လည်းအဲ့ဒီလိုလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။2019ခုနှစ်ဒီဇင်ဘာလလယ်ပိုင်းတုန်းကရန်ကုန်မြို့မြန်မာကွန်မရှယ်စင်တာမှာပြုလုပ်ခဲ့တဲ့စာပေညီလာခံပါတော့ဘာသာများစာပေနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိခဲ့တယ်လို့လူငယ်မျိုးဆက်တစ်တွေထပ်ပေါ်လာစေဖို့အတွက်လဲဆွေးနွေးမှုတွေရှိခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြင်းမခတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်။
မြန်မာကသတင်းမီဒီယာကကိုကောင်းမြတ်ဖြိုးတင်ဆက်ပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်မှာတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ရဲ့ကနေ2018ခုနှစ်ဇန်နဝါရီလ6ရက်စနေညဘက်မြန်မာဘာသာအစည်းအဝေးကိုည10နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးမယ့်အစည်းအဝေးဒုတိယပိုင်းကိုတော့ line no meter 19 kHz 5543 line no meter 25 kHz 7183 line no meter 32 kHz 9335နဲ့ line no meter 190 kHz 5505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်။ကိုအောင်လွင်ဦးကထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့တရားလေးလိုက်စီစဉ်မှာတော့နှစ်တကူညာဒီရန်ကုန်မြို့နယ်မှာလူငယ်တူကိုအုပ်စုလိုက်ထိုးချိတ်ရိုက်နေရတာကနေတည်ဆုံးခဲ့ဖြစ်နေဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်။ဒီလိုစိတ်မကောင်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်များကြုံနေရသလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဟန်တားနိုင်မှုတရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အခုတော့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာရောက်နေကြပါပြီ။အရင်ဆုံးကတော့ကျွန်တော်ဒီလူခွေရှင်းနေရေးဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဆိုတော့ဒီတရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံးတဲ့ကိစ္စကတော့ဒီမြန်မာနိုင်ငံမှာဒီထုတ်ပြတဲ့လူမှုကွန်ရက်တွေမှာတော်တော်လေးလေဟိုးလေးတွေဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုအမှုခင်းမျိုးတွေလူမြင်ကွင်းမှာလဲရဲစဲဖြစ်မျိုးတွေကမြန်မာနိုင်ငံမှာဘလောက်တော်များဖြစ်နေလဲဆရာဦးသိန်းတန်းဟိုဒီလလန်းမီလောက်ပြောပါဦးခင်ဗျာ
ဟိုဒီ2019ကတော့ဗျာစလာတဲ့ရင်တကိုပေါ့နော်ဆရာဦးကိုနီကိုလူမြင်ကွင်းမှာလဲရဲစဲလူမြင်ကွင်းနေရင်းကြောင့်တော့အသက်ခံရရတာပေါ့နော်ဒါကျွန်တော်တရားဥပဒေစိုးမိုးဘလောက်ပြက်ပြားနေသလဲဆိုတာကိုပြတာနော်အခုလည်းလာပြန်ပြီပေါ့ဗျာနောက်တစ်ယောက်ကိုဒီလိုပဲလူလည်းကောင်မှဖြစ်ပြီးတော့ကံချောက်ရက်နေပြီးတော့ဟုတ်တယ်ဆိုတာကနံပါတ်1ကတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတယ်။နှစ်ကတော့တရားဥပဒေကိုလေးစားလိုက်နာဖို့အတွက်လေးစားလိုက်နာရမယ်ဆိုတာအသည့်ဟာကျွန်တော်တို့ပြည်သူတွေမှာအတော်ချို့ယွင်းနေတယ်ဆိုတဲ့အချက်တွေလည်းပေါ်တယ်ဗျာ။အဲ့တော့အဲ့ဒီအချက်တွေကိုကျွန်တော်နှမျိုးစလုံးလောက်ရမယ်ထင်တယ်။ကာဝယ်တားဆီးတာကိုအသိတညာပေးတာတို့ကိုလိုအပ်ပါလိမ့်မယ်။ဒီလိုပြစ်မှုတွေကနေရာတကာမှာနေရာအနှံ့မှာစိုးရင်ပေါ်ရဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ်။
โอเคကျွန်တော်တို့တင်းစားဆရာဦးတီယာသွေးလည်းရှိနေပါတယ်ကိုတီယာသွေးရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဒီတခုရှိတာလည်းဒီတရုတ်ဆောင်ကိုအောင်ရဲထွေးရတော့ဒီလူသူများတဲ့ပုံကိုတီယာလည်းဖြစ်တော့သူကိစ္စတော့ပုံပြီးကျေကျေလောင်လောင်ဖြစ်တာပေါ့လေဒါပေမဲ့ဒီလိုမျိုးတခြားဒီလူသူမများတဲ့သူတွေကြားထဲမှာလည်းဖြစ်ပြနေတဲ့ကိစ္စတွေရောဘလောက်များများရှိနေလဲကိုတီယာသွေးသိရသလား
โอเคဟောပေါ့နော်ကျွန်တော်တို့ဒီဇက်တဲ့နေရာပြောမယ်ဆိုဆိုင်းသားရလို့နေရာမျိုးမှာဒီလိုကိစ္စတွေအလားအလားတူပေါ့နော်ဒီလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုမရှိတာနေရင်ကြောင်တော်မှာကျွန်တော်တို့ဟိုတချို့လူပြတ်တဲ့နေရာတွေမတွားရတဲ့ကိစ္စတွေအများကြီးရှိတယ်ကျွန်တော်ဆိုရင်ဟိုပေါ့နော်အဲဒီလိုင်းသားမှာလည်းမိတ်ဆွေတွေတော်တော်များရှိတဲ့အတွက်ကျွန်တော်ဆိုကြားရတဲ့ကိစ္စတွေတော်တော်များရှိတယ်အဲဒီမှာဆိုရင်မင်းကလေးဆိုနေကင်းနေရယ်ဒါလမ်းသွားရင်တော့မှဘေးကလိုက်ပြီးနောက်ဆက်တာမျိုးဘေးကနေလိုက်ပြီးတော့ဒီခါလေးဟိုဘယ်လိုခေါ်မလဲဟိုသားပြောမယားပြောပြောတာမျိုးပေါ့နော်အဲ့လိုမျိုးကြီးရှိတယ်ရဲတိုင်ရဲကလည်းမလာရဲဘူးပေါ့နော်အဲ့လောက်ကြီးကျွန်တော်တို့ကြားရတယ်ဗျဟိုရဲတော်မလာရဲဘူးဆိုတော့အဲ့လိုနေရာမျိုးဆိုလို့ရှင်တခုခုကြည့်ပြီးဆိုလို့ရှင်ကျွန်တော်တို့မတွေ့ဝဲစရာပဲဗောနော်ဆိုတော့ဟိုပြောမယ်ဆိုလို့ရှင်ဗျာဟိုကျွန်တော်တို့ဒီချင်းကြီးဘုံမှာအဲလူနေနေရာဒီမှာဖြစ်တာတော့သဘောထားတစ်ခုဗောနော်ဘာတော်အရိယာကကျွန်တော်တို့ဒီလက်လောစားတွေဆင်းရဲသားတွေချိန်မဲ့နေမဲ့နေရာဒီမှာအများစုနေထိုင်တဲ့နေရာဒီမှာကျွန်တော်ရာသီဥတုကျူးလွန်တာတွေကျွန်တော်တို့တရားဥပဒေစိုးမိုးမှုရှိတာတွေကသဘောတော်ပါဗောတမျိုးဒါအောင်လက်ခံတွေ့ရမယ်အဲ့တော့ဟိုတနေ့ကကျွန်တော်တို့ဒီ night club မှာဖြစ်သွားတဲ့ကိစ္စကြတော့ကျွန်တော်လူငယ်တွေမှာကအခုတော့ပိုင်းကျွန်တော်သတိထားမိတာကကျွန်တော်ဘူးရီစုဝါရီလွယ်ကူကြောင်း တဲ့အကြောင်းဟာလေအခြေခံချက်ဖြစ်နေမှာကြာသူတို့တွေကမစင်မတင်လောက်တာကောနောက်တစ်ခါလုံးတဲ့အခါမှာလေအတိုင်းစားမဲ့ပေါ့နော်ကျွန်တော်သတိထားမိတယ်ဒီရုပ်ရှင်တွေထဲမှာလိုမျိုးတစ်ခါရအောင်ဆူလိုက်ပေါ့နော်ဒီလိုမျိုးလက်လွန်ခြေလွန်ဖြစ်တဲ့ဒီဖြစ်တာကကျွန်တော်တို့ကဒီဝိသေဝါတစ်ခုတည်းတည်းမဟုတ်ကျွန်တော်တို့မိသားစုတွေရဲ့ဒီကျွန်တော် family nature ပေါ့နော်ကျွန်တော်မိသားစုကြားထဲမှာကျွန်တော်တို့ဒီနေရထိုင်တဲ့ကျွန်တော်တို့ဒီလူနေမှုစနစ်ကအစပြောင်းလဲလာတဲ့သဘောတွေပါတယ်ကျွန်တော်တို့ဒီမိပါဒီအတိုင်းဝိုင်းဆွေမျိုးတွေကလည်းကလေးတွေကျင်ကျေးအောင်မထိမ့်သိမ့်နိုင်ဘူးဗျာဥပမာအဖေနဲ့သားနဲ့ဆိုတော့ဖေကလည်းတက်တူးနဲ့သားလည်းတက်တူးနဲ့ဆိုတဲ့သဘောမျိုးဘယ်ကအဖေဘယ်ကသားမှန်းတော့မသိတဲ့ဟာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီလူဖွဲ့စည်းကတော်တော်ပြောင်းလဲလာတယ်ဆိုတော့ဟိုမိဘကလည်းသားသမီးကိုမနိုင်ဘူးပဝင်းညာလည်းမနိုင်ဘူးဆွေမျိုးကလည်းမနိုင်ဘူးကျောင်းတွေမှာလည်းအဲ့လိုမျိုးမနိုင်ဘူးဆိုတဲ့ဟာမျိုးဖြစ်လာဆိုတော့ကလေးတွေကလည်းလိမ္မာအရင်ချာမရှိတော့ဘူးရင်သက်ဆိုင်ပေါ့နော်အော်ကိုဂျင်းသားတော့အတွေးခေါ်ရတော့ပူကောင်းလာတာမှန်တယ်။ဒါအမြင်နေလဲပူပြီးဆူရှာလာတယ်။တော်တော်ဘေးကကိုကျိုးအနေနဲ့ကလေးတွေမှာဆော့တော်လို့ဒီကိုမူရနှုတ်မူရရိုင်းတိုက်လာတယ်။ဆော့ဒါတွေကအများကြီးရှိတယ်ဗျ။ဆော့ထိမ့်သိမ့်မဲ့ဆိုလို့ကျွန်တော်ဥပဒေရှိအောင်တခုတည်းအရင်ထိမ့်သိမ့်လို့မရဘဲနဲ့ကျွန်တော်တို့ဒီပညာရေးပေါ့နော်နောက်ကမိဘအဲလိုအတိုင်းဝိုင်းနဲ့ကျွန်တော်တို့ဝိုင်းပြီးထိရမယ်အပိုင်းတွေပါရှိပါတယ်ဗျ။ဟုတ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမြန်မာရေးသုံးသက်သူဥစေရသူလည်းနေလိုက်မှမရှိနေပါလေဥစေရသူရဲ့သဘောထားခင်ဗျာအခုလို့ကျွန်တော်ဒီအကြီးတဲ့အယုတ်ဆိုးတဲ့အမှုခင်းနေဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဥစေရသူသဘောထားလည်းဆွေးနွေးပါအောင်ခင်ဗျာ
အဲဒီကောင်ကတော့ဟိုနာမည်ကြီးပုဂ္ဂိုလ်ဖြစ်တဲ့ကိစ္စဆိုတော့ကျွန်တော်ဟိုလေးတကြောဖြစ်သွားတာပေါ့ဆိုတော့ဟိုလေးတကြောဖြစ်သွားတဲ့ကိစ္စကတော့ဟိုသေးတဲ့လူကတော့သေပြီဒါပေမဲ့ဟိုနောက်တာမျိုးထပ်မဖြစ်အောင်သူ့အချက်ကနေပြီးတော့မှသူ့အချင်းကြီးမသေးအောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့နော်ဟုတ်ကျွန်တော်မြင်တာတော့ဟိုအဲ့ဖြစ်တဲ့အချိန်မှာလဲဒါချက်ချင်းမဖြန့်ဖြေလိုက်တာပေါ့နော်ဒီလိုမျိုးရန်ဖြစ်ကြတယ်ထိုးကြကြည့်ကြတယ်ဆိုတော့ nightlight တော့ပါလို့ဆိုရင်တော့ဒါတောက်တာစားတာတွေကလည်းရှိတဲ့အခါကျတော့ဒါမျိုးဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့အခါကျတော့ဟိုဘလို့များကျွန်တော်တို့အဲ့မှာရှိနေတဲ့ဒီလုံခြုံရေးတို့ပါတော့ဘလို့ဖြန့်ဖြေလိုက်တယ်လဲဒါဖြန့်ဖြေတာနောက်ကျတာလားပေါ့နော်အဲ့အဲ့ဒါကတော့ကျွန်တော်တို့တစ်ချက်ပေါ့နော်ဒီ security ဘိုင်းနဲ့ပတ်သက်လို့လုံခြုံရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့တွေမှာအားနေတာတွေရှိတဲ့အခါကျတော့ဒါမျိုးများဖြစ်မလားပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကကျတော့ဟိုပျော်တဲ့အချိန်မှာဒါဟိုပျော်တာအပျော်လွန်ပြီးတော့လက်လွန်ချေလွန်နဲ့နောက်ဆုံးမှာတော့ဟိုအရွယ်ပဲဖြစ်သွားတာကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့အခါကျတော့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်ဒီဟိုဦးရစီဝါတွေတုံးတာတွေပါအများကျွန်တော်တို့ဒါအဲ့လည်းတော့မို့တော့အလွယ်ကူချင်နေရများကျွန်တော်တို့ရှိနေသလားဒါမှမဟုတ်လူငယ်တွေကိုယ်တိုင်း၌ကစိတ်ကကျွန်တော်တို့ပေါက်ကွဲလေသလားပေါ့နော်ဒါတွေကတော့ဟိုရင်ချင်းမှုတွေပါနေတယ်ကျွန်တော်တို့ကြည့်ရမှာပေါ့ဟိုဒီလိုနာမည်ကြီးပုဂ္ဂိုလ်မျိုးကြာတော့မှာပဲကျွန်တော်တို့အဝုံးဝုံးဆိုပြီးတော့အခုကျွန်တော်တို့ကဖြစ်ကြတယ်ဒါပေမဲ့တကယ်တမ်းကြာတော့လေလူမသိသူမသိနဲ့ဖြစ်နေတဲ့ဟာတွေရတယ်အများကြီးပဲပေါ့နော်ခုနကကိုစီယာပြောတဲ့အထဲမှာဆိုလည်းပါပါတယ်သူတင်တော့ကျွန်တော်ယောက်ျားလေးတွေကတော့ဘာပဲပြောဟိုကိုကာယာအားဖြင့်ဟိုဒါပေါ်တရားကိုခန္ဓာတိဆောက်ပုံရကြတော့ဟိုလုံခြုံမှုတော့တန်ရှိရပေါ့နော်မိန်းကလေးတွေပါလေဆိုရင်ပို့ပြီးတော့ကျွန်တော်တို့ဒါမျိုးဒီအန်အေရီကပို့ပြီးကျွန်တော်တို့ရင်ဆိုင်ရတာများပါတယ်အဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့တီးတဲ့တော့လုံဖို့တော့လူနေတယ်ပေါ့နော်ဟိုတနတ်တို့ပါတော့ကျွန်တော်တို့အဲ့လိုမျိုးတွေဆိုရင်နာတစ်ပိုင်းပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေတဲ့အတန်တွေဆိုရင်ရတာတစ်ပိုင်းဒါပေမဲ့အခုလိုမျိုးဒီသာမန်လူပေါ့နော်နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေအတွက်ပါဒါအန်အေရီကစိုးရိမ်နေရတယ်ဆိုတဲ့ခါကျတော့တရားဥပဒေစိုးမိုးမှုမှာတော့ကျွန်တော်တို့ကဟုတ်တယ်တဆင်တော့တွားဖို့တော့လိုနေတာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီနေရာမှာအခုအကုန်လုံးသုံးဟောစလုံးကစသဘိုင်းမှာအခုထောက်ပြနေတဲ့တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအခုဟိုဖြစ်ဖြစ်ခဲ့တဲ့ကိစ္စကိုအခြေခံပြီးသုံးသပ်မယ်ဆိုရင်ဒီလူမှုရေးအရာဒီလူငယ်တွေကြားထဲမှာဟိုဇာတိတာပိုင်းစိတ်သက်ရေးအပိုင်းဟိုကြဆင်းလာတဲ့အခြေအနေကိုထောက်ပြတာကျွန်တော်သတိထားမိပါတယ်ဆိုတော့ဆရာဦးသိန်းသန်းကဒီလိုလူငယ်တွေဒီလိုမျိုးပေါ့လေစိတ်သက်ရေးအရာလူမှုရေးအရာမြင့်တင်မှုလိုအပ်တဲ့အခြေအနေမျိုးဟိုစိတ်သက်ရေးအရာပေါ့လေဇာတိတာပိုင်းအရာပဲဖြစ်ကြဆင်းလာတာကဘလို့အခြေအနေတွေကြောင့်အခြေခံဖြစ်လာရဲ့လို့ဆရာအနေနဲ့ရေးပူရသုံးသပ်နိုင်မလဲဆရာ
နှစ်ချက်ပဲဗျဒါလည်းတစ်ချက်ကတော့ကျွန်တော်တို့ခေတ်ဆက်ဆက်ကကျွန်တော်ဆက်အနာရှင်စတိအမောင်တို့အောက်မှာကြာခဲ့ရကြာခဲ့တဲ့အခါမှာလည်းဟိုကျွန်တော်တို့ပြည်သူလူထုကိုလည်းဒီအုပ်ချုပ်တဲ့ဆွေကရင်းရင်းကြီးကြီးဟိုဆက်ဆံနေမျိုးမရှိဘူးရိုင်းရိုင်းဆိုင်ဆိုင်နိုင်တဲ့စီးနဲ့ညီသိမ့်နဲ့လက်သိမ့်နဲ့ထောင်ချတယ်နန်းမော်ဖြစ်တယ်တရက်နဲ့ဖြစ်တယ်ဆိုတာတွေကအလုံးမျိုးစီစီမှာမြင်လာတာဒီအချမ်းဖဲမှုတွေဟိုဒီကဘာကျွန်တော်တို့ဘဝမှာအလေးထားလို့ဖြစ်လာတာတစ်ချက်နော်အဲဒုတိယတစ်ချက်ကတော့ပညာရေးစနစ်ပေါ့ဗျာပညာရေးစနစ်မှာလည်းပညာရေးစနစ်ကကျွန်တော်တို့လုံလောက်တဲ့ကြည်ကြီးမှုတွေနောက်တစ်ခါခုနလိုဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်မျိုးတွေဟိုဒါသင်ကြားမပေးနိုင်ဘူးအုပ်ချုပ်နေတဲ့လူကလည်းပဲဥပဒေမလိုက်နိုင်ဘူးဥပဒေကဘယ်လိုပြဋ္ဌာန်းတန်းနောက်ဒါလယ်သမားတွေညီကူမတရားသိမ်းတယ်နောက်ကိုအခွင့်အရေးတဲ့ကိုဒီလောက်ကန်ဆောင်ရွက်နေတဲ့လူမတရားဖိနှိပ်တယ်ဥပဒေကအခွင့်အရေးတွေမပေးဘူးဆိုတော့ဥပဒေစိုးမိုးမှုမရှိဘူးဥပဒေကဘာမှမဟုတ်ဘူးလို့
အဲတာမန်ပြည်သူတွေစိတ်ထဲမှာခံစားလာနေရတဲ့အနေအထားမျိုးပတ်ဝန်းကျင်အခြေအနေရဲ့လူတွေရဲ့ယဉ်ကျေးမှုကိုမြင့်တင်ပေးနိုင်တဲ့ပညာရေးစနစ်ကိုစနစ်တကျတည်ဆောက်မပေးနိုင်ဘဲနဲ့ပညာရေးစနစ်ကြီးကဖျက်ဆီးခံထားတဲ့အခြေအနေမျိုးမှာတော့ဒီလိုစိတ်ဓာတ်မျိုးတွေဒီလိုအလေးထားတွေဒီလိုမဖွဲမညာကိစ္စတွေပေါ်ပေါက်လာစေတဲ့ကြည်ရမြန်ဖြစ်တယ်လို့ကျွန်တော်မြင်နေတာ
။ဟုတ်ကဲ့ကိုတီယာတို့ရဲ့သဘောထားခင်ဗျဆောစောဆရာဟိုအတင်းတန်းကတော့ဒီနိုင်ငံရေးဟိုဟိုလူမှုရေးစသဖြင့်ဟိုပြဿနာအခြေခံတွေကိုသူထောက်ပြသွားပါတယ်။ဆိုတော့တချို့ကလည်းဟိုပြောကြတာကပေါ်လေးဟိုထောက်ပြရတယ်ရှိပဲကျွန်တော်ဒီတော်တော်ရှင်တယောက်ပေးထားတဲ့ပေးစာနောက်ပိုင်းပေါ်ပြမယ်ထဲမှာဆိုလဲဟိုထောက်ပြရတဲ့ချက်ရှိနေတာဒီလိုပေါ့လေဟိုစီးပွားရေးအခြေအနေဟိုနိုင်ကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်နေရဆိုပြီးတော့လေစီးပွားရေးကိစ္စတွေကိုထောက်ပြရရှိရဆိုတော့နိုင်ငံရေးလူမှုရေးစီးပွားရေးဘလို့အကြောင်းအချက်တွေကြောင့်ဒီလိုလူငယ်တွေချားမှာဒီလိုဇာတိတာပိုင်းရပါပြင်စိတ်သက်ရေးရအားဖြင့်ပဲဖြစ်ဖြစ်ကြာဆင်းလာတဲ့အခြေအနေတွေကြုံနေရတယ်ကိုပြရသေ
းဟုတ်ကဲ့ခင်ဗျာဟိုဒီကျွန်တော်ဆောပြောတဲ့စီးပွားရေးပြဿနာတို့နိုင်ငံရေးပြဿနာတို့ဆိုတော့ကျွန်တော်တို့ဒါဟိုလက်တလောဒီလိုမျိုးကျွန်တော်တို့ဒီရက်ဆက်ကြမ်းကြုတ်မှုတွေရောလာတော့ကျွန်တော်တို့တရားဥပဒေချိုးဖောက်မှုတွေရောဖြစ်စေနိုင်တဲ့အကြောင်းတရားတွေပေါ့နော်ဆိုတော့ဟိုဆရာဦးသိန်းတောင်လည်းဆိုတော့ပြောသွားပြီပါကျွန်တော်ဒီညမှာတစ်ချက်ကလေးပဲထောက်ပြချင်တယ်အဲ့ဒါပါလဲဆိုတော့ဟိုကျွန်တော်သတိထားမိတာခုကလူတိုင်းလက်ထဲမှာဒီ smartphone ရှိပြီးတော့ကျွန်တော်တို့ဒီဒီ website ဒီ internet ဒီကျွန်တော်တို့ဒီဒီကျွန်တော်တို့ဒီ Facebook လိုဟာမျိုး YouTube လိုဟာမျိုးတွေအားလုံးကြည့်နိုင်တယ်အဲ့ဒီလိုကြည့်တဲ့အခါမှာသူတို့ဘာတွေကြည့်လဲဆိုတော့ကျွန်တော်နောက်ပိုင်းဒီလူငယ်တွေရောလူကြီးတွေရောသတိထားပြီးကျွန်တော်ကြည့်တဲ့အခါကျတော့ကျက်ကျက်ဆက်ကြီးလိုတက်ဖြတ်တဲ့ကိစ္စတွေနှိမ့်ဆက်ခြင်းပဲတဲ့ကိစ္စတွေလည်းကြည့်ကြတယ်ချဲ့ကြတယ်တွေ့ရတာဒီလက်ခါကြတော့ဟိုခလေးဒူရရဲ့စိတ်ထဲမှာဒါတွေအရန်တောက်သွားတဲ့လူတွေရှိတယ်လို့ဒါကိုမသိမလားစိတ်ကနေပြီးတော့ဟိုဆွဲလာတဲ့လူတွေလည်းရှိရတာဟိုကြည့်ရတာတိုက်ရတဲ့လူတွေရှိတယ်မသိမလားစိတ်ထဲကနေဒီအလေးအထားတွေကိုသင်ယူမိတဲ့အသာဖြစ်သွားတဲ့လူတွေလည်းရှိတယ်ဒီပေါ်မှာဆိုတော့ပြောဆိုပညာခြေခံမကောင်းတဲ့လူတွေစီးပွားရေးခြေခံမကောင်းတဲ့လူတွေဒီလိုကလေးတွေဒီကျွန်တော်တို့ဒီနောက်ကလောင်းစားသမားတွေဟဲ့လားဟိုနောက်တစ်ခါကျွန်တော်တို့ဒီဝိစေဝဆွဲနေတဲ့ဒီလူလူငယ်တွေကောင်းတဲ့ဟိုဒီဟာတွေရောက်နေတဲ့ဟာကတော့လက်တလောစီးပွားရေးမကြည့်နေတဲ့ကိစ္စလက်တလောဒေါသဆက်ဆရာအလားနိုင်ငံရေးစီးပွားရေးအခြေခံပေါ့နော်ပြဿနာကြီးတွေ့တဲ့ခါကျတော့ဒါတွေကသူမသိစိတ်ထဲမှာရောက်နေတယ်ဆိုတော့ပြောရအပြုအမူတွေဒီရက်ဆက်မှုတွေကြမ်းကြုတ်မှုတွေကဒုံးဆိုဒီခါလေးရောက်လာပြီးတော့အဲ့ဒီထဲအတိုင်းသူတို့လုံးမိကြတဲ့သဘောရှိတယ်။ဆိုတော့ကျွန်တော်တို့တိုင်းပြည်ကတကယ်တမ်းကျတော့ဟိုပြောမဲ့သားပြောတာတခြားတိုင်းပြည်ရဲ့စာရင်ကျွန်တော်တို့ဒီ internet သုံးတာတော့ပို့ပြီးလွတ်လပ်တဲ့သဘောရှိတယ်။ဟုတ်လားဟိုကျွန်တော်တို့ဒီ section နဲ့ audio 17နဲ့ audio 16နဲ့ audio မကြည့်ရဆိုလဲကျွန်တော်တို့ကဒါလေးကိုအင်္ဂလိပ်လိုစာတန်းထိုးတာပဲရှိတာ။ကျွန်တော်တို့လူတိုင်းကြည့်တယ်ဒါတွေကလည်းတရားမဝင်ရနိုင်တဲ့အနေအထားရှိတယ်။ဟုတ်ကျွန်တော်တို့ကတော့ပြောတယ်ဒီဒီကလေးတွေဟိုလူငယ်တွေဖြစ်လူကြီးတွေဖြစ်ကျွန်တော်တို့ဒီတက်ငယ်ပရင်းလိုကိစ္စမျိုးဖြစ်တဲ့ဆိုတော့ဒီအကျိုးသက်တွေအများကြီးပါဆိုကျွန်တော်တို့ကဒီရက်ဆက်မှုတွေဥပဒေချိုးမောမှုတွေဟာမတရားပြုကျင့်မှုတွေကိုစစ်တော်ပေးနိုင်တယ်ကျွန်တော်တို့ software တွေပေါ့နော်အဲ့လိုဒီကျွန်တော်တို့ entertainment ပဲလာလာကျွန်တော်တို့ social network ပဲလာလာ internet ပဲလာလာအဲ့ဒါတွေကျွန်တော်တို့အဆက်မပြေကျွန်တော်တို့လုံးဝ control မရှိပဲလာနေတယ်အဲ့ဒါပြဿနာတစ်ရပ်ကအဲ့ဒါကိုအစိုးရတနည်းတစ်ပုံပေါ့နော်ကျွန်တော်တို့ဒီတားကျွန်တော်တို့ဒီ internet သုံးနေတာကိုဟလာတားဆီးဖို့ပြောတာမဟုတ်ဘူးတင်းတင်းလျောက်ပတ်ဆိုတာကျွန်တော်တို့ဟလာကောင်းတဲ့ဘက်ကိုအတုံးချဖို့ဘေးဘက်ဆိုးချိုးနေဖို့ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့အခြေအနေမျိုးကျွန်တော်တို့လွတ်ပေးတာဟလာဒီလိုမျိုးဖြစ်နေတာ50%နဲ့မကတော့ဘူးဆိုတော့ဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ကဒီတိုင်းဆက်သွားနေတော့ဒီကဆိုးဖို့ပဲရှိတယ်ဗျ
โอเคโอเคကျွန်တော်တို့ဟိုဟိုတော့ဒီလို smartphone တွေပါတယ်တနည်းချင်းချင်းမရှိတဲ့ခေတ်ကကျွန်တော်တို့ဗမာပြည်မှာဟိုတော့ဒီမှုဝင်း channel တွေဘာလို့ဆိုရင်တော့မှာပဲဟိုမပေါ်ပြရတဲ့သတင်းတွေတော်တော်များရှိတယ်အခုကတော့ဒီလိုကိစ္စမျိုးတွေက Facebook မှာအချိန်မီဟိုတယောက်ကဖြတ်လိုက်တဲ့ဆိုရင်တယောက်ကဝင်ကြည့်လို့ရတဲ့အချိန်မျိုးတွေဖြစ်နေတာဟုတ်ကဲ့
ဆက်တာဖြတ်တာရိုက်တာနှက်တာနှိပ်ဆက်တာတို့ဘာလို့အဲ့လိုမျိုးဆိုတော့ကျွန်တော်ကြည့်ကြတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုစီရသူရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ကိုစီရသူရဲ့သဘောထားခင်ဗျအခုကျွန်တော်တို့ဒီလူငယ်တွေဘိုင်းမှာဒီဟိုဟိုစိတ်သက်ရေးရအရာကြာဆင်းလာနေတဲ့အခြေအနေတွေကဘာတွေကိုအခြေခံပြီးဖြစ်လာတာလဲ
ကျွန်တော်တို့ကတော့လူငယ်နဲ့ပတ်သက်ရင်တော့ခွင့်ရေးရှိတယ်ပြောတယ်ပေါ့နော်ကျွန်တော်တို့နိုင်ငံငယ်ပဲနိုင်ငံဖြစ်တယ်ဘာလို့လဲဆိုတော့အသက်ငယ်တဲ့လူကြီးကကျွန်တော်တို့အချိုးစားများတဲ့အတွက်နိုင်ငံကဒါဖွံ့ဖြိုးတိုးတက်မှုလို့မြန်သွားနိုင်တယ်လို့ကျွန်တော်တို့ပြောကြတယ်ဆိုတဲ့အခါကျတော့ဟိုဒီလူငယ်တွေကလူငယ်ဆိုတာကတော့ကျွန်တော်တို့လည်းလူငယ်ကနေကြီးလာတာဆိုတော့ဟိုခွန်အားရှိတယ်သူကတော်လှန်ခြင်းနဲ့စိတ်ရှိတယ်အဲစူးစမ်းခြင်းနဲ့ပြီးပောက်ကွဲထွက်ခြင်းနဲ့ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီစိတ်တွေကိုကျွန်တော်တို့လမ်းမှန်ပေါ်တည့်ပေးလိုက်ရင်ဒါအများကြီးကျွန်တော်တို့ကကောင်းသွားမှာပေါ့နော်ဗိုလ်ချုပ်တို့ဆိုလဲငငယ်ရွယ်နဲ့သူတို့လုတ်ခဲ့ကြတာဥချုံငိမ့်တို့ဘာလို့ဆိုလဲဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ကတော့၃ခုပေါ့နော်သူ့ရဲ့စိတ်တွေဒီဒီခွန်အားတွေပေါ့နော်စူးစမ်းခြင်းနဲ့စိတ်တွေကိုဘယ်ထဲကိုကျွန်တော်တို့ဖောက်ထည့်ဖို့လိုလဲဆို၃နေရာပေါ့နော်နံပါတ်၁ကတော့အားကစားပေါ့ကျွန်တော်ဒီအမေရိကတို့ဘာလို့မှာဆိုလဲဒီလူမဲတွေနေတဲ့အာဖရိကန်အမေရိကန်တွေနေတဲ့ရပ်ကွက်မှာဆိုရင်ဒါအခြေအနေကတော်တော်ဆိုးတာပဲဒါပေမဲ့အားကစားဘက်ကိုလှည့်လိုက်တဲ့အခါကျတော့တချို့ဆိုတာဘတ်စကတ်ဘောအချော်မော်တွေကျွန်တော်တို့ဖြစ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အားကစားတို့ဘာလို့ကျွန်တော်တို့ဒါပန်တီးပေးဖို့လိုရဲခွန်လန်းနေပါရဲ့အားကစားခွင့်နေရာစသွားလို့လာလို့လွယ်အောင်ပေါ့နော်ကစားလို့လွယ်အောင်လို့ ောက်ခြားတော့ပညာရေးပေါ့ခုနကပြောတဲ့ဒီဦးသိဟာပြောလဲပြောခဲ့တဲ့ smartphone တို့ပေါ့ဒါတွေကကျွန်တော်တို့တားလို့မရအောင်ကျွန်တော်ငယ်ငယ်တုန်းကဆိုဒါအခန်းထဲမှာပိတ်ထားလို့ပြအခုအခန်းထဲကပိတ်ထားတယ် smartphone တုံးလို့ရတယ်ပေါ့နော်ဆိုရဲခါကျတော့ဒါအခန်းပေါ့နော်အခန်းကတော့ဒီပညာရေးစာဖတ်ဖို့ဆိုတဲ့ဘက်ကိုကျွန်တော်တို့သွားဖို့လိုတယ်ဒီပညာရေးနဲ့အခန်းရှိတာရင်တော့ဘယ်ပဲလွတ်လိုက်လွတ်လိုက်ပေါ့နော်ဒါကျွန်တော်တို့ကဘာမှကြောက်စရာမရှိဘူးဘာပဲလာလာသူ့အနေနဲ့အသိဉာဏ်နဲ့ကျွန်တော်တို့စဉ်းစားဆုံးဖြတ်လို့ရတယ်နော်နောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်အလောက်ကင်ပေါ့အလောက်ကင်မရှိရင်တော့ဘာဖြစ်လဲဆိုတော့လူကစိတ်လေးတယ်အလောက်ကင်ရှိတယ်ဆိုရင်ပတ်စံရှိတဲ့လူပဲဖြစ်ဖြစ်မရှိတဲ့လူပဲဖြစ်ဖြစ်အလောက်ကင်လောက်ထားတယ်ဆိုတော့တာဝန်ယူမှုတစ်ခုကရှိနေတဲ့ခါကျတော့သူ့ရဲ့စိတ်ကအဲ့မှာရောက်တာပေါ့နော်ဆိုတဲ့ခါကျတော့အဲ့လိုမျိုးတွေမရှိဘူးဆိုရင်တော့ခုနကကျွန်တော်တို့ပြောခဲ့ကြတယ်ဒီမူရဲ့စေဘွားတို့တခြားဟိုအချက်ပေါ့နော်နောက်ပြီးရင်လည်းဒါပျော်ပါလိုက်စားတာအဲ့လိုမျိုးနောက်ဆုံးဒီ night club တို့ဘာလို့ပေါ့နော်ဒါမျိုးတွေ night club တို့ဘာလို့ကလည်းလုံချုံဆိုရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်အနေပါဆိုရင်တော့ဒါဒါလူငယ်ပါဝါပြောကြတာဖြစ်တဲ့ဆိုပြဿနာမရှိတဲ့ခါကျတော့ခုနကသူတို့ရဲ့ဒီဒေါ်လာငင်းတဲ့စိတ်တွေဒီခွန်အားတွေကိုပေါ့နော်ဒီတောင်းတဲ့ဘက်တွေဒီအားကစားဒီပညာရေးနောက်အလုပ်ကင်ဘက်ကိုဒါတွန်းပေးနိုင်မယ်ဆိုရင်တော့ဒါဒီပြဿနာကိုကျွန်တော်တို့ကဖြေရှင်းနိုင်မယ်ပြင်နိုင်ငံတည်ဆောက်ရေးမှာပါဒါလူငယ်တွေအတွက်ခွန်အားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကမောင်လင်ဖြစ်ပါတယ်ကိုကမောင်လင်ရဲ့သဘောထားလည်းဆွေးနွေးနိုင်မှာလားခင်ဗျာ
ကျွန်တော်မြန်မာနိုင်ငံမှာကျောင်းဥပဒေစိုးမိုးရေးအကြောင်းကြီးရတော့ကျွန်တော်ရေးတော့ထပ်ဆောင်ရဝန်ထမ်းများပြီးအမေသိပ်ပါဆောင်ရွက်တဲ့ကြည့်ဖြစ်ပြီးကျွန်တော်ရေးတော့ထပ်ဆောင်နေရတယ်အထက်ကအမေတို့ပြောနေမဖြစ်ရှိနေအချိန်မီတားစီခြင်းအချိန်မီဖြည့်ဖို့ခြင်းရောက်လို့တယ်တာဝန်ပြီးရဲထပ်ဆောင်ကြပြီးကျောင်းမြန်မာနိုင်ငံရဲ့အခြေအနေကတော့အဲ့ဒီကျောင်းဥပဒေစိုးမိုးရေးအကြောင်းကြီးရတော့လူမျိုးဝန်ထမ်းတွေရဲ့တာဝန်အားအော်ရထားတာမဟုတ်ခဲ့တဲ့အမေကြီးကထားတဲ့အပူငွေတွေဖြစ်နေကြကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးကိုခံတားလို့ဖြစ်နေပါရဲ့ခင်ဗျအနောက်နိုင်ငံတို့အနောက်နိုင်ငံတွေဆိုရင်ကျွန်တော်တို့ဟိုတာဝန်ရထားအောင်လေတာဝန်ဒီကောင်းတော်လေယူနီကောင်းဥဒေအတိုင်းပဲကျွန်တော်တို့တာဝန်ကိုအပြည့်အဝထားအောင်ပြောလို့ပြောကြတာပြရခင်ဗျအားလုံးခင်ဗျ
โอเคခုခမလို့ပါဝင်ဆွေးနွေးပြတာကျေးဇူးပါအခုကျွန်တော်တို့ Facebook ပေါ်ကနေပြီးဆက်သွယ်ပြီးတော့မှတ်ချက်တွေပို့ထားတာတချို့ကိုလည်းပေါ်ပြချင်ပါတယ်ကိုရန်နိုင်စာတချို့အရင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါကိုမြင့်ကြောင်ဆိုတဲ့အကောင့်ပိုင်ရှင်ကတော့ခင်မီတိုးတက်လာတာနဲ့အမျှကိုကျင်တရားတွေအမိဘရဲ့အဆုံးအမတွေရောပါလာပြီးအပြင်ထွက်တာနဲ့ဒုတ်သားလက်နက်ကတပါတယ်ပါလာတယ်စိတ်တက်တွေပြုပြင်ပေးဖို့အဓိကကြပါတယ်တဲ့နောက်ပြန်ဆောင်권လေးရကျင်တယ်ဆိုတဲ့အကောင့်ပိုင်ရှင်ကတော့နိုင်ငံတော်ရဲ့ခေါင်းဆောင်တွေကနိုင်ငံတော်တိုးတက်ရေးကိုအာသွန်ခွန်ဆိုင်ဆောင်ရွက်နေချိန်မှာပြည်သူလူထုအနေနဲ့ညီညွတ်ညွတ်နဲ့တူးနဲ့တူးချစ်ချစ်ခင်ခင်စီစီလုံးလုံးမနေပဲအခုလိုပြုမှုတဲ့ဆိုတာတိုင်းပြည်နဲ့လူမျိုးဂုံတိတ်ခါကိုခြားတယ်လို့ဖြစ်နေပါတယ်တဲ့မဖြစ်တဲ့ကိစ္စတွေပါဆိုပြီးပြောထားပါတယ်နောက်ဤချောဆိုတဲ့အကောင့်ပိုင်ရှင်ကတော့ရဲရင်အားတိုးချဲ့တင်ပါတယ်မြန်မာပြည်မှာလူမိုက်တွေများပြီးရဲကနဲနေပါတယ်ပြဿနာဖြစ်ရင်ရဲတွေကလူမိုက်တွေကိုမနိုင်ဘူးကြောက်နေရတယ်ရုပ်ရှင်တွေကလို့အားလုံးတက်ပြီးဖြတ်ပြီးမှနောက်ဆုံးမှရဲရရောက်လာတာကြီးပဲဆိုတော့ရဲရင်အားတိုးချဲ့ပါလူမိုက်တွေကိုနှိမ်နှင်းစွာပြပြသသားနှိမ်နှင်းပါလူကြီးသားသမီးတွေလူကြီးသားသမီးတွေမိမဆုံးမဖာမဆုံးမတွေအပါဝင်ပေါ်တဲ့မြန်မာပြည်သူအားလုံးကအေးချမ်းချမ်းပဲနေခြင်းကြတဲ့သူတွေကြီးပါဆိုပြီးတော့ပြောထားပါတယ်။နောက်ဦးမြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်ကတော့အာနာရှိငွေရှိတဲ့မိသားစုအတိုင်းဝန်းမှပေါက်ဖွားလာသောလူတစုကြောင့်ဖြစ်ရတာမို့တရားဥပဒေမိဘတွေကစပြီးလိုက်နာတင်ပါပြီတဲ့။တရားဥပဒေစိုးမိုးမှုလူသားချင်းခင်ယဉ်နီမှုရှိသင့်ပါပြီဆိုပြီးတော့ပြောထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Facebook မှတ်ချက်တချို့နဲ့ပတ်သက်ပြီးဒီအမှုနဲ့ပတ်သက်လို့ဟိုဒီ Facebook မှတ်ချက်တွေအပြင်တခြားလူမှုကွန်ရက်တွေမှာရေးနေတာတွေလည်းကျွန်တော်တွေ့ရပါတယ်ဒီထဲမှာဆိုလို့ရှိရင်လည်းဒီငွေချေတန်းနဲ့တိုင်ဝမ်ကသာသမီတွေလူငယ်တွေကဒီရရန်ကကလဲဆဲလုပ်တဲ့ဆိုတော့အမြင်တွေလည်းတွေ့ပါတယ်ဆိုတော့ဟိုငွေများတရားနိုင်ဆိုတဲ့အမြင်မျိုးနဲ့မြန်မာနိုင်ငံတရားစီရင်ရေးပေါ်တန်တရားအမြင်တွေနဲ့ပြောရတယ်လည်းရှိပါတယ်ဒီနေ့မှာဆရာဦးသိန်းတန်းဦးသဘောထားကိုကျွန်တော်ကြားချင်ပါတယ်အခုတကယ်တော့ဒီငွေချေတန်းနိုင်တဲ့အတိုင်းဝမ်နဲ့မကပါဘူးအာဏာပိုင်အတိုင်းဝမ်ပညာနဲ့ပတ်သက်လို့ရှိရင်လည်းအမှုတွေကိုဟိုဒါဘယ်လိုပြောမလဲတော့ရေဆုံးရေပြားမဖြစ်ဘဲနဲ့အပြားရှုသွားရဲဆိုတော့ကိစ္စမျိုးတွေကျွန်တော်မကြာခဏကြားရဲဆိုတော့ဒါတွေကလည်းတရားစင်ရေဒီတရားဥပဒေစိုးမိုးရေးမှာဘလောက်တောင်များအဟန်ဒါအခက်ခဲဖြစ်နေလဲဆရာ
ဒါတော့ဖြစ်တာပေါ့ဗျာဟိုတရားစင်ရေကလည်းပဲဟိုလွတ်လွတ်လပ်လပ်ကင်းလို့ရှိတယ်ဆိုပေမဲ့ဒီတရားစင်ရေမှန်တယ်ဆိုတာကခီအားပေးဒီပြည်စီမပေးဒီပြည်စီအုပ်ချုပ်ရေးမှန်တယ်ဟိုငဲ့ကြည့်ရတာကြီးပါပဲဒါကလောက်ရတယ်ဥတွေကလောက်ရတယ်ဆိုတာလဲဖြစ်တော့ကဥပဒေမှန်နိုင်ငံလောက်တာအတိုင်းလောက်ရတာလောက်တဲ့အခါကျတော့ဥပမာအားဖြင့်ဖြင်းတိုင်းမပေါက်ဖြင်းတိုင်းမလောက်နိုင်တာမျိုးတွေရှိတယ်ဟော
တက္ကသိုလ်မှာကျွန်တော်အခုလိုက်ပါဆောင်ရွက်နေတဲ့ဟိုနိုင်ငံတော်တရားဖော်ပြပုံကံမှုလို့အမှုမျိုးတွေမှာတရားစွဲတာကအုပ်ချုပ်ရေးအာဏာပိုင်မှာသမရရဲ့ညီကြားချက်နဲ့ဒီလေကြီးကတရားစွဲတဲ့အမှုမျိုးတွေမှာဗတိယခံကိုစစ်ကြောရေးမှာရဲနဲ့ဒီဘက်တရားအဖွဲ့တွေကနှိမ့်နေဆက်ပြီးတော့မေးတဲ့ထွက်ချက်တွေကတရားဥပဒေမညီဘဲနဲ့ဒါတွေကိုရှာဖွေပုံစံနဲ့သိမ်းပြီးတော့တည်ငံကျင့်သွင်းတဲ့အပေါ်မှာလည်းတရားရုံးကကျွန်တော်တို့ကန့်ကွက်တော်လည်းဥပဒေနဲ့မညီပေမဲ့လက်ခံနေရတယ်အဲ့လိုတည်ငံထောက်ထားမရှိပေမဲ့အကြောင်းကြောင်းထောက်ထားပြီးတော့အဲ့ဒီလိုထွက်ချက်တွေပေါ်မှာအခြေခံမှုတွေအပြစ်ပေးနေရတဲ့အနေအထားတွေဖြစ်နေတဲ့အခါကျတရားစီရင်ရတယ်ပဲဥပဒေကြီးတော့အကုန်မလုပ်နိုင်သေးတဲ့အနေအထားမျိုးပဲဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိပါတယ်သူတို့စာတွေကိုလည်းပေါ်ပြချင်ပါတယ်အရင်ဆုံးကတော့တကုံမျိုးသစ်ကဦးလာထွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါဦးခင
်မျိုးလေကောင်မှာလူငယ်တဦးကိုလူတစုကဝိုင်းရိုက်တက်တဲ့ဆိုးဝါးတဲ့သတင်းတရက်ကိုအခြေခံပြီးအင်မတန်လေးနက်တဲ့ဥပဒေစိုးမိုးရေးအကြောင်းပြောဖို့ဆိုရင်ဒီတီးတန့်မှုကင်းတရက်ကဘလောက်ထိတက်ရောက်မှုရှိတာကိုပြဆိုနေတယ်လို့အရင်ပြောချင်တာပါထင်ရှားတဲ့အခြေခံဥပဒေကျွမ်းကျင်သူဥပဒေပညာရှင်ဦးကိုနီကိုစစ်ဘော်ဟောင်းတစုဦးစီးစီစဉ်မှုနဲ့တကယ့်အထင်ကရရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပစ္စတိုတနက်နဲ့အနီးကပ်လောက်ကျန်တက်ဖြတ်မှုကအစမကြခင်ကမှဖြစ်ပွားခဲ့တဲ့ကြားပြည်နယ်ကတိုင်းရင်းသား KNPB တပ်ဖွဲ့ဝင်၃ဦးနဲ့အရက်သား၁ဦးကိုစစ်တပ်ကပြစ်တက်မှုတွေဟာတာမန်ရာဇဝတ်မှုကင်းတသက်မဟုတ်တော့သလိုဥပဒေစိုးမိုးရေးကိုအခြေခံတဲ့ဒီမိုကရေစီစနစ်အတွက်ပါကြီးကျယ်လေးနက်တဲ့စိန်ခေါ်မှုတွေပါဥပဒေစိုးမိုးရေးဆိုတာအပေါ်ယံပြောဆိုနေလို့မရပဲဥပဒေထိန်းသိမ်းရေးနဲ့တရားစီရင်ရေးဆိုင်ရာစနစ်ကြတဲ့ဖွဲ့စည်းမှုနဲ့တီးကြားလွတ်လပ်တဲ့အဖွဲ့အစည်းတွေကိုအခိုင်အမာဖွဲ့စည်းတည်ထောင်နိုင်မှုအပေါ်အဓိကအခြေခံကြတာလည်းဖြစ်ပါတယ်ဥပမာတရားရေးဝန်ကြီးဌာနနဲ့တီးကြားလွတ်လပ်တဲ့တရားရုံးများဥပဒေအကျိုးဆောင်အဖွဲ့များရှေ့နေများအပြင်စစ်မိတ်အာဏာကကင်းလွတ်တဲ့ဥပဒေနဲ့အညီအုပ်ချုပ်ရေးအဖွဲ့ပြည်သူ့အုပ်ချုပ်ရေးအောက်မှာစစ်မိတ်မျိုးမဟုတ်တဲ့ဥပဒေကိုလုံးဝလိုက်နာရမယ်အယက်သားပြည်သူရဲအဖွဲ့ဥပဒေအရထိန်းသိမ်းရတဲ့အကျင့်တော်များကိုစနစ်တကျဖွဲ့စည်းထားရန်လိုအပ်တာပါတာဝန်ယူမှုတာဝန်ခံမှုအာမခံနိုင်တဲ့လွတ်လပ်တဲ့သတင်းရယူခွင့်နဲ့ထုတ်ဖော်ခွင့်နဲ့စနစ်တကျဖွဲ့စည်းတည်ထောင်နိုင်ခြင်းမရှိသေးသမျှစံစင်ရာကြီးပွေလိုက်ဆိုသလိုပေါ်ပင်ဖြစ်ရပေါ်မှာပဲစဉ်စားလောက်ကင်နေသမျှဖြစ်ရတဲ့ဟာအကြီးတန်းအယုတ်ဆိုးစွာဖြစ်နေမယ်လို့ပဲပြောချင်တာပ
ါဟုတ်ကဲ့ကျေးဇူးပါဒါတော့ဦးလာထွန်းတကုံမျိုးသက်ကဖေးစာပါကျွန်တော်နောက် Facebook မှတ်ချက်တချို့လည်းရှိပါတယ်သူကတော့မထွေးပါသူကတော့မြန်မာနိုင်ငံမှာဥရိထက်မြည်သူမမရှိရဆိုတော့တရားဥပဒေစိုးမိုးရေးမရှိတဲ့၍ငွေချင်းနဲ့အနာကိုအကောက်အွယ်ယူပြီးဒုစရိုက်ကျူးလွန်သူတွေဆက်လက်များပြားနေမှာပါတဲ့ခိုင်မာတဲ့ဥပဒေသေးရေးဆွဲပြီးဥပဒေအောက်မှာပြည်သူတရားလုံးတိကျလိုက်နာလေးစားရမှာဖြစ်ပြီးပြစ်မှုကျူးလွန်သူမြည်သူမဆိုဥပဒေကမျက်နှာမလိုက်ပဲထိရောက်စွာအရေးယူဖို့လိုပါတယ်လို့ရေးပါတယ်နောက်တူကတော့ဝေလူစော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်ထရေးဝန်ကြီးနဲ့အာဏာရှင်စစ်ဆိုးရအောင်မေးတင်ပါတယ်တရားဥပဒေကသူတို့နဲ့ထက်မှပဲရှိပါသေးတယ်ဗျာဆိုပြီးသူကရေးပါတယ်နောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ဘေးစာဖြစ်ပါတယ်ကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
ပြည်ထရေးနဲ့တရားစီရင်ရေးမှန်တိုင်းတွေအစိုးရအုပ်ချုပ်မှုအောက်မှာတည်ရဲ့မရှိသမျှကာလပတ်လုံးတရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြည့်အဝရနိုင်ဖို့အလွန်ခက်ခဲပါတယ်အထူးသဖြင့်အလုပ်ကိုင်းနေရှာပါပြီးစားဝတ်နေရေးခက်ခဲနေတဲ့အခုလိုအချိန်မျိုးမှာလူတွေရဲ့စိတ်ပိုင်းဆိုင်ရာတွေတည်ငြိမ်မှုမရှိတဲ့အတွက်ဒလုံမှုကင်းမျိုးတွေနေရာဒေသအနှံ့ဖြစ်ပွားနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီအဆိုးဆုံးကတော့ဒလုံထင်းထင်းရှားရှားလူတက်မှုတွေကိုပြည်သူတွေယုံကြည်စိတ်ချရလောက်အောင်ဖော်ထုတ်ဖန်ဆီးတာမျိုးမရှိတဲ့အပြင်ဖန်ဆီးမိသူတွေကိုအပြစ်ပေးအရေးယူတဲ့အပိုင်းတွေမှာလဲအာဏာပိုင်တွေနဲ့နှိစက်သူတွေငွေရှင်ကျေးရှင်တွေဖြစ်နေရင်ပြစ်မှုကျူးလွန်ခံရသူတွေဘက်ကဥပဒေရဲ့အကောက်အွယ်ပေးမှုတွေဆုံးရှုံးခံရမယ့်အဖြစ်တွေဟာကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲဆွဲရင်နေပြီဖြစ်ပါတယ်တရားစီရင်ရေးစနစ်ဘလောက်ဆိုးဝါးနေတယ်လဲဆိုရင်တရားခံရဲ့ပုံမှန်တွေဘလောက်ကြီးကြီးတရားခံရဲ့နောက်ကျောင်းကိုကြီးပြီးပုံမှန်တွေပြောင်းလဲသွားတတ်ကြပါတယ်အခုပဲကြည့်ပါဦးဥပဒေပညာရှင်ဦးကိုနီကိုလှုပ်ကြံခဲ့ကြတဲ့တရားခဏ်တွေကိုယုံထုတ်လာတဲ့ပုံတွေနဲ့နိုင်ငံတော်လှုပ်ကြံမှုကြံစည်ထားကြတဲ့ဖြိုးကိုကိုတင်ဆန်းအဖွဲ့ကိုအထူးအကျဉ်းသားတွေလိုထောင်ထဲမှာချုပ်ထားတဲ့ပုံတွေကအထင်ရှားပါနောက်ပြီးကျွန်တော်တို့ပြည်သူတွေရဲ့အားနည်းချက်တစ်ခုကတရားခဏ်ကိုမမီမချင်းဖမ်းဆီးပေးဖို့နဲ့တရားမျှတစွာအမှုစီရင်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေကိုတွန်းအားမပေးကြဘဲသူဝကျွေးရှိလို့ခံရတာပဲလို့ကံကိုပုံချရကြတဲ့အယူဆဟာမှန်ကန်တဲ့တရားစီရင်ရေးစနစ်မဖြစ်အောင်လှုပ်လိုက်တယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်။နောက်ဆုံးပြောရရင်တနည်းတခြားယိုယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်လာဖို့အတွက်ပြည်ထရေးကိုအရက်ဖက်အစိုးရအုပ်ချုပ်မှုအောက်တည့်ရက်ရရှိအောင်ပြည်သူကိုယ်စားလှယ်တော်တွေဥပဒေပညာရှင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးညီညီညွတ်ညွတ်ပူးပေါင်းအပြေရှာတဲ့မှာကြောင်းတင်ပြလိုက်ရပါတယ်။
ဟုတ်ကဲ့သူကတော့သူ့စာထဲမှာဒီတရားဥပဒေစိုးမိုးရေးမှာအုတ်ချက်မှုစနစ်ဒီအထူးသဖြင့်ဖွဲ့စည်းပုံပြဿနာကိုသူကထောက်ပြထားရှိပါတယ်ဒါပေမဲ့လက်တလုံးမှာဒီဖွဲ့စည်းပုံအခြေပေါ်ပြင်ဆင်ရေးဆိုတာလည်းလက်တလုံးမှာဒီရွှေပြည်တော်မြို့တိုင်းဝေးလို့အခြေအနေမျိုးဖြစ်နေတော့ဒီလိုမလုံငငယ်စက်ချားမှာရောဒီလိုကြီးတဲ့ရုပ်ဆိုးတဲ့ရာဇဝင်မှုတွေမှုခင်းတွေချဆင်းဖို့တရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေများလုပ်နိုင်တာရှိမလဲဆရာဦးသိန်းသိန်းခင်ဗျဟုတ်ကဲ့
ဗျာအဲ့ဒါတော့ဟိုခုနပြောတဲ့အချက်ပါပဲဗျာဟိုနောက်ဆုံးကြရင်တုံရင်းကဒီလာလာဆိုင်တာဒီဘူးကဖွဲ့စည်းပုံအခြေခံဥပဒေရှိနေတော့ပြည်ထောင်စုဝန်ကြီးဌာနကဒီအရသာစုကလက်အောက်မှာမရှိဘူးရဲကဒုံကျော်ကြီးတာဝန်ခံတဲ့ရဲအဲ့အောက်မှာမရှိဘူးမရှိတဲ့အခါကျတော့လူထုကလည်းပဲသူတို့ကိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမရှိဘူးကျွန်တော်တို့ရဲ့စစ်ချက်နစ်က Civil Police မဟုတ်ဘဲနဲ့ Military Police ပေါ့ဗျာ Separate ဖြစ်နေတဲ့အခါကျတော့လူထုကိုအခြေမခံနိုင်ဘူးသူတို့ရဲ့လက္ခဏာချက်ရကွာအမှန်ကဒီရာဇမှုကြဆင်းရုပ်တရားဥပဒေစိုးမိုးဆိုတာအပိုင်းကပြည်သူလူကြီးပါဝင်တာအောင်ပူးပေါင်းဆောင်ရွက်နာနိုင်တဲ့အနေအထားမျိုးဖြစ်မှကျွန်တော်တို့အောက်မြင်မှာဖြစ်တော့အဲ့တော့ရဲဘူးအပြင်ကြောင်းပြီးတော့ပြည်သူဖြစ်တဲ့လက္ခဏာပါတဲ့ပြည်သူရဲဖြစ်အောင်လုပ်နိုင်မှသာဒီဒါအတိုင်းတရားတစ်ခုကြီးကျွန်တော်အောက်မြင်တယ်လို့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးတိရသူရဲ့သဘောထားရောခင်ဗျာကျွန်တော်တို့ဒီဖွဲ့စည်းပုံပြင်နိုင်ရေးစက်ချားမှာကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအတွက်လုပ်နိုင်တဲ့နည်းလမ်းဘာတွေရှိမလဲ
အဓိကဗျာဟိုကျွန်တော်တို့ရဲလုပ်ငန်းတွေနဲ့ရဲတပ်ဖွဲ့ကိုပြည်ပြန်ကြောင်းလဲဖို့လိုတယ်အဲ့ဒါလေဗျာအခုကျွန်တော်လေးအခုဒီဘောင်သတိကြီးအုတ်ချင်ကြဦးဆောင်နေလားရသားဆိုကတက်လာတော့မှကျွန်တော်ဒါဟိုရဲတပ်ဖွဲ့ကသူကြောင်းလဲမှုတွေလုပ်နေတာအချိန်ဟိုရက်သွားတယ်လို့ကျွန်တော်အဲ့လိုခံစားမိတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့လူစုခြေပြုရဲလုပ်ငန်းတွေဆိုတာအရင်တော့ဥဒိစေလက်ထက်တော့တော်တော်လုပ်ခဲ့တာကျွန်တော်သတိထားမိတယ်ဟို EU နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လိုအပ်တဲ့ training တွေလုပ်တာရဲတပ်ဖွဲ့ကကြောင်းလဲရေးမပြည့်ရင်ကြောင်းလဲရေးတွေလုပ်တာဒီကျွန်တော်တို့သတိထားမိတယ်တော်တော်ဒီတော့မှအဲ့တော့ indict အားတိုင်းလုပ်တာမတွေ့တော့ပဲအပြင်ကိုကျွန်တော်တို့ဒီဆော့ပြောတယ်ဒီပြည်သူလူထုအခြေပြုရဲလုပ်ငန်းတွေကတက်ကိုကျွန်တော်ဟိုသတိထားပြီးလောက်အောင်ကိုမတွေ့တော့ဘူးဗျာဟိုချင်းတော့မရှိတော့မရှိတော့ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့ဒါကြောင့်လည်းပြည်သူလူထုကြားမှာကျွန်တော်တို့ဒီလိုမျိုးဟလာတက်တနာတွေကဟိုထိန်းချုပ်လို့မရတာကြိုတင်ကာကွယ်လို့မရတဲ့အနေအထားတွေဖြစ်လာတာပေါ့ဗျာဆိုတော့ဟိုအဓိကတော့ဗျာဟိုကျွန်တော်တို့အချိန်ကဥပဒေအရဆိုလို့ရှိလို့ချင်းပြည်ထောင်ဝန်ကြီးကိုဟိုကျွန်တော်တို့ဒီတမတော်ကနေပြီးတော့နံပြီးတော့ဟိုပေါ့နော်ဟိုမိစင်းတင်သွင်းပြီးတော့သူ့ခန့်အပ်တာပေါ့ဒါပေမဲ့တမလားကကျွန်တော်ထင်တယ်ပြည်ထောင်ဝန်ကြီးကိုဟလာဟိုကောင်းကောင်းကျွန်တော်တို့အမိန့်ပေးလို့ရမယ်ကောင်းကောင်းဟိုချင်းချုပ်လို့ရမယ်ကျွန်တော်တို့ဟိုသူ့ကိုပြည်ရင်တောင်းလဲနေပတ်သက်အမိန့်ပေးလို့ရတယ်လို့ကျွန်တော်နားလဲပါတယ်ဗျာဆိုတော့တမလားကသူ့ရဲ့ပြည်နယ်ပြောကြောင်လေဆိုတော့ကျွန်တော်ကဒီပြည်ထောင်ဝန်ကြီးဌာနရဲတပ်ဖွဲ့ကိုကျွန်တော်တို့ဒီပြည်သူအခြေပြုပေါ့နော်ရဲလုပ်ငန်းတွေလုံခြုံရေးလုပ်ငန်းတွေတရားဝင်စုမွေးလုပ်ငန်းတွေကြောင်းလေပြည်ပြန်ကြောင်းလေကိုကျွန်တော်ဒီကနက်နက်ဆိုင်ဆိုင်နဲ့ကျွန်တော်တို့ဘာဟာဗျူဟာရှိရှိပေါ့နော်ကြကြလှုပ်ဖို့လို့ရဲအဲ့တော့လှုပ်ရင်တော့ကျွန်တော်အောင်မြင်မယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဒေနာဆရာဦးတီယာသွေးလူခွေရှင်နေဦးသိန်းတန်းမြမရေးတုံးတက်သူဦးစီရဲ့သူအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့တွေနဲ့တော်တာရှင်နေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလို့ဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကိုအစားပြီးတော့သတင်းချင်းချုပ်ကိုကိုအောင်ကတက်လက်ချင်းညာပြီးမှဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့စနေနေ့မှာလဲသတင်းမီဒီယာတွေနဲ့သူအကြောင်းစာအုပ်ထုတ်မကောင်းရေးသားတဲ့သူတွေပေါ်ဆက်ပြီးတော့ပုတ်ခတ်ဝေဖန်ပါတယ်Fire and Fury ဆိုတဲ့စာအုပ်ထဲမှာသမရတတံပထမနှစ်အတွင်းကတောင်းကနေလို့ရတဲ့နဲ့ဒီကလေးတူးလို့နောက်ဒီစိတ်ပန်းဆိုင်ရာအားနည်းချက်ရှိသူအဖြစ်စာရေးဆရာ Michael Wolf ကသမရထရန့်ပေါ်ပုံဖော်ရေးသားခဲ့တာကြောင့်မှာသမရတယောက်မှရှိတဲ့စိတ်ပန်းဆိုင်ရာရည်ချက်မှုမရှိဘူးလို့ Wolf ရဲ့ပုံဖော်ရေးသားချက်တွေအပေါ်လက်မှတ်ငင်းဆန်ခဲ့တယ်လို့သတင်းမီဒီယာတွေဒီမိုကရက်တွေက1980လောက်က Republican သမ္မတ Ronald Reagan ကိုဆွဆွဲတိုက်ခိုက်တဲ့နီလမျိုးအပြန်အသုံးချပြီးတော့တိုက်ခိုက်နေတယ်ဆိုပြီးတော့အပြစ်တင်ခဲ့ပါတယ် American သမ္မတ Donald Trump မှာသူ့အစိုးရအဖွဲ့ဝင်တွေ Republican လွှတ်တော်အမတ်တွေနဲ့ Camp David အပန်းဖြေစခန်းမှာတွေ့ဆုံပြီး2018ခုနှစ်အတွင်းကောင်းတဲ့ဖော်ရမယ်ဥပဒေရေးအတည်ပြုနိုင်ရေးနဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့် Midterm ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မဟာဗျူဟာတွေချမှတ်ဖို့ကြိုးပမ်းနေပါတယ်လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာအလွတ်တော်အမတ်435နေရာနဲ့အထက်လွတ်တော်အမတ်100ရဲ့သုံးဖို့တပုံအရေးအတွက်ပြန်ပြီးတော့ရွေးချယ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ရေးဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါရယ်။ဒီသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့ဥပဒေကြောင်းအရပြင်ဆင်နေအောင်သမ္မတ Donald Trump အစိုးရအဖွဲ့အနေနဲ့အရေးပါတဲ့ဥပဒေပြုလွတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့တယ်လဆင်က AP သတင်းဌာနကိုတောက်ကြနေတဲ့ရုံးကပြောကြားခဲ့ပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Tweed ဖြစ်ပါတယ် VOA American အသံညနေခင်းညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ 9m 19 25 30 နဲ့ line meter 190လောက်ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.